ဒီနေ့သာသနာတော်နှစ်2555နှစ်မြန်မာကောဇာတက္ကရာ1383ခုနှစ်ဝါခေါင်လပြည့်မေတ္တာအခါတော်နေ့ခရစ်နှစ် 2011 ခုဩဂုတ်လ14ရက်တနင်္ဂနွေနေ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေလီစီးတီးဆာရာမွန်ဒီတဲရီထေရဝါဒဓမ္မသင်တန်း၌ဦးဇင်းတို့ဒီကနေ့ဓမ္မဒါနတရားအလူပေးလူသွားမဲ့သုတ်တော်ကတော့မေဇိမနိကေဥပရိပန္နတပါဠိတော်မှာလာရှိတဲ့အရဏဝိပင်္ဂသုတ်ထိုအရဏဝိပင်္ဂသုတ်ကိုစိတ်ချမ်းသာအောင်ဘလို့နေမလဲဆိုတဲ့ကောင်းစဉ်နဲ့ဓမ္မဒါနတရားအလူပေးလူသွားမှာဖြစ်ပါတယ်အဲ့ဒါဦးဇင်းတို့ဓမ္မသင်တန်းမစခင်ဒီနေ့ဟာမေတ္တာအခါတော်နေ့ဖြစ်တဲ့အတွက်စောစောလုံးကဓမ္မကြီးတွေတရားကြီးတွေမေတ္တာအခါတော်နေ့အကြောင်းပြုပြီးတော့စေတံမေကုသိုလ်တွေရသွားကြပြီဆရာတော်တွေကတော့မေတ္တာသက်ရွတ်ပြီးမေတ္တာဘာဝနာပွားသားကြပြီအဲ့တော့ဦးဇင်းတို့တရားတော်မတွေခုဒီနေ့သင်တန်းကိုမင်းကွန်တိပိကဆရာတော်ဘုရားကြီးရဲ့အရက်ဆယ်မျက်နှာမေတ္တာပို့ရေမေတ္တာသုတ်မှလာတဲ့မေတ္တာပို့တွေကိုမင်းကွန်ဆရာတော်ဘုရားကြီးတည်ကုန်းခဲ့တဲ့မေတ္တာပို့လင်္ကာစာပိုက်တွေရွတ်ပွားပြီးတော့မျက်စိလေးတွေမှိတ်လက်အုပ်လေးတွေချီပြီးတော့အရက်ဆယ်မျက်နှာမေတ္တာပို့ကနေစပြီးတော့မေတ္တာအခါတော်နေ့မှာမေတ္တာနဲ့ပတ်သက်တဲ့ကုသိုလ်ယူကြရအောင်အရှေယ၌နေကြအရှေယ၌နေကြအရှေယ၌ရှိသောအနန္တစัจ java လာအနန္တတတ္တဝါတို့ဘေယံခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေဆင်းရဲခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအားလုံးပြန်သူဆိုလိုက်အနောက်ရနိုင်ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေဆင်းရဲခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ပေယံခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေစေယခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတောင်ရ၌ရှိသောနန္ဒစัจ java လာနန္ဒတတဝါတို့ပေယံခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေဆင်းရဲခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိတောင်တောင်ရ၌ရှိသောနန္ဒစัจ java လာနန္ဒတတဝါတို့ဘေးရန်ခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေသင်ရဲ့ခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေနောင်မြောက်တောင်ရ၌ရှိသောနန္ဒစัจ java လာနန္ဒတတဝါတို့ဘေးရန်ခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေသင်ရဲ့ခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိမြောက်တောင်ရ၌ရှိသောနန္ဒစัจ java လာနန္ဒတတဝါတို့ဘေးရန်ခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေဆင်းရဲခတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်တောင်တောင်ရ၌ရှိသောနန္ဒစัจ java လာနန္ဒတတဝါတို့ ေယံခတိငိမ့်ကြပါစေသောတာခတိငိမ့်ကြပါစေသင်ယခတိငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအထေယနာရှိသောထေဝံစကြဝဠာနန္ဒနတ်ပြမတို့ပေယံခတိငိမ့်ကြပါစေသောတာခတိငိမ့်ကြပါစေသင်ယခတိငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအာရဏရှိသောအပေဘုံသာအနန္တတတဝါတို့ပေယံခတိငိမ့်ကြပါစေသောတာခတိငိမ့်ကြပါစေသင်ယခတိငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရကအဲ့ဒါမေတ္တာတုတ်လားမေတ္တာပို့လင်္ကာလေးတွေလုံးစုံများစွာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေငြိမ်းအေးကြပါစေကြောက်တမကြောက်တနှစ်ရများစွာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေမြင်အေးကြပါစေမြင်အမမြင်အနှစ်ရာများစွာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေမြင်အေးကြပါစေဝေနေနီးနေနှထွေများစွာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေမြင်အေးကြပါစေဘဝဆက်ဆုံးမဆုံးများစွာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေမြင်အေးကြပါစေရှေတောအလသုံးရခန္ဓာတတ္တဝါထံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေမြင်အေးကြပါစေကြည်ငယ်အလသုံးရခန္ဓာတတ္တဝါခြံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေငြိမ်းအေးကြပါစေသုကြုံအလသုံးရခန္ဓာတတ္တဝါခြံသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေငြိမ်းအေးကြပါစေလူအချင်းချင်းလှဲ့ပတ်ချင်းကင်းရှင်ကြပါစေအထင်သေးခြင်းအချင်းချင်းကင်းရှင်ကြပါစေဆင်းရဲလိုခြင်းအချင်းချင်းကင်းရှင်ကြပါစေသာဓုသာဓုသာဓုအဲ့တော့ဒီတပတ်တော့ဦးဇင်တို့ဘဝထဲမှာနေကြတဲ့အခါဘဝလောကဒဏ်ကြီးလူကူကိုဘဝလောကဒဏ်ကြီးကအနိုင်ယူနေကြတယ်လူကိုလောကကနိုင်နေတဲ့အဲ့တော့လူကိုနိုင်တဲ့လောကကိုဘာနဲ့အနိုင်ယူမလဲအဲ့တော့လူကိုနိုင်တဲ့လောကအဲ့ဒီလောကကြီးပဲကိုယ့်ကိုအမြဲတမ်းအနိုင်ယူခံနေရရင်မိမိတို့ဘဝဟာအရှုံးနဲ့ကြီးပဲရင်ဆိုင်ရတဲ့အတွက်ကြောင့်ဘာမှအမြတ်မထွက်နိုင်ဘူးဒါဆိုရင်လူတွေကိုနိုင်နေတဲ့လောကကိုနိုင်တဲ့အရာမရှိဘူးလားဒါစဉ်းစားကြည့်ရမယ်အဲ့တော့လူတွေကိုနိုင်တဲ့လောကအဲ့ဒီလောကဆိုတာလောကဓမ္မလောကမှာဖြစ်နေကြုံနေရတဲ့သဘာဝဓမ္မဖြစ်စဉ်တွေအဲ့ဒါတွေဟာနော်ကျင့်တဲ့ဆရာတွေနဲ့နော်ရခြင်းမရခြင်းကြုံတွေ့ရခြင်းမကြုံတွေ့ရခြင်းနောက်တစ်ခါကိုလိုချင်တဲ့အတိုင်းအဝိုင်းတွေကိုရခြင်းမရခြင်းနောက်တစ်ခါနော်ဆင်းရဲချမ်းသာတွေကိုကချမ်းသာလိုချင်ပေမဲ့ဆ ဆင်းရဲတွေရနေတာတွေအဲ့ဒီလိုကျေနပ်ခြင်းမကျေနပ်ခြင်းဆိုတဲ့ဒုက္ခဒုက္ခစသည်အားဖြင့်အဲ့ဒီလိုလောကရဲ့တဘာဝဓမ္မတွေပတ်ဝန်းကျင်မှာအမြဲတမ်းရှိနေတယ်။လာဘောအလာဘောရသောအာရသောနေနာပတန္တာဒုက္ခံဒုက္ခံမိမိတို့ချီးမွမ်းခံရခြင်းကဲ့ရဲ့ခံရခြင်းစသည်အားဖြင့်လောကတဘာဝတရားတွေကိုဘလောက်ပင်များတယ်ပဲပြောပြောဘုရားကတော့ရှင်းမျိုးပဲအဲ့ဒါကိုလောကဓမ္မလောကတန်ရှင်းမျိုးတရားအခုခံမပါဘူးဆိုရင်အဲ့ဒီရှင်းမျိုးအောက်မှာလူတွေကပြပြဝတ်နေရတယ်။နော်အဲ့ဒီလောကတဘာဝရှင်းမျိုးကိုကြည့်လိုက်ရင်ကျေနပ်เสีย၄မျိုးနဲ့မကျေနပ်เสีย၄မျိုးအဲ့တော့လောကတဘာဝတွေကိုပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင်ကျေနပ်ခြင်းနဲ့မကျေနပ်ခြင်းဒီကျေနပ်ခြင်းနဲ့မကျေနပ်ခြင်းအောက်မှာပဲလူတွေဟာနေစဉ်ဘဝကိုရင်ဆိုင်နေကြရတာအဲ့တော့ဒီကျေနပ်ခြင်းမကျေနပ်ခြင်းအောက်မှာကိုကနော်အရှုံးပေးပြီးတော့ရင်ဆိုင်နေရမှာလားဆိုတော့ဗုဒ္ဓသာသနာနဲ့တွေ့ရတာအဲ့ဒါကျောင်းပေးကြမလို့အဲ့ဒီကျေနပ်ခြင်းမကျေနပ်ခြင်းကိုကြော်လွားနိုင်ဖို့အတွက်နှီးကောင်းလန်းကောင်းနေရှိတယ်ကျေနပ်ခြင်းမကျေနပ်ခြင်းတွေရဲ့ကြားထဲမှာပဲနေရင်ဦးဇင်းတို့တကမာတွေနော်ကျေနပ်တဲ့အခါမှာတော့ပြုံးနိုင်ပြီမဲ့မကျေနပ်တဲ့အခါဖြည့်ဆည်းလို့မရနိုင်တော့တဲ့အဖြစ်ဆိုးတွေလောကပရိဒေဝမိတွေမထင်မှတ်တဲ့နေရာကမထင်မှတ်တဲ့အချိန်အချိန်မရွေးအခါမရွေးအများအားကြုံတွေ့ရလာနိုင်တာလောကတဘာဝဓမ္မဒါကြောင့်အဲ့ဒီလောကတဘာဝဓမ္မတွေကိုဦးဇင်းတို့ယာတုနဲ့လည်းတားလို့မရဘူးအာနာနဲ့လည်းတားလို့မရဘူးမိမိတို့တတ်ထားတဲ့ခင်မီပညာတွေနဲ့လည်းတားလို့မရဘူးနော်ကြော်ကြားမှုတွေအောင်မြင်မှုတွေနဲ့လည်းတားလို့မရဘူးချမ်းသာတဲ့ငွေကြေးတွေနဲ့လည်းတားလို့မရဘူးဆိုတော့ဒီနေ့လောကကြီးကိုကြဲကြဲပြန့်ပြန့်ကြည့်လိုက်ရင်ဒါတွေကတွေ့နေရမှာပဲနော်အဲ့တော့ဒီအရာတွေကိုကြော်လွားနိုင်ဖို့ဆိုရင်မြတ်စွာဘုရားကဒီဥပရိပဏာတပါဠိတော်မှာအရဏဝိပင်္ဂတုတ်မှာဘဝထဲမှာဒီကျေနပ်ခြင်းမကျေနပ်ခြင်းတွေကြားထဲမှာကျေနပ်တာတွေကိုအကြောင်းပြုပြီးပြုံးနိုင်နေပြီဒါပေမဲ့မကျေနပ်စရာတွေနဲ့တွေ့ရင်ပူလောင်ရတဲ့တောကပိဋိဝါမိတွေရှိနေတာဆိုတော့ကျေနပ်တာနဲ့မကျေနပ်ကြားထဲမှာကြော်လွားနိုင်တဲ့နိလန်းကဘာလဲအဲ့ဒါကိုမြတ်စွာဘုရားကဒီတော့မှာအဓိကထားပြီးတော့ပြောထားတာပါအဲ့တော့ကျေနပ်တာတွေကြည့်ပဲရအောင်အားထုတ်နေကြတယ်ဒါဆိုရင်ဦးဇင်းတို့တက္ကမတွေတရားတဘာဝကိုမေ့ထားပြီးအာလုံသောတတ္တဝါတွေရဲ့ဥတီချက်ကကျေနပ်တာတွေရဖို့ပဲကျေနပ်တာတွေကိုရအောင်ကြိုးစားရင်းနဲ့ကိုမလိုချင်တဲ့မကျေနပ်တာတွေကိုလည်းပဲလက်ခံရတာကပိုများတဲ့အနေထားရှိနေတယ်ဒါဆိုရင်အဲ့ဒီနှစ်ခုကြားထဲမှာဘလို့ပြည့်လျောင်ညှိနှိုင်းပြီးတော့ကျင့်သုံးမလဲနေတိုင်းမလဲအဲ့တော့မြတ်စွာဘုရားကဒီတော့မှာပထမဆုံးနော်မူ6ချက်ချပြပါတယ်အဲ့တော့ဘဝထဲမှာနေကြတဲ့အခါမြတ်စွာဘုရားကနော်ကာမချမ်းသာတွေကြည့်အငြင်းတန်းရအောင်စူးစမ်းအထုတ်ပြီးတော့ခံစားနေတဲ့လက်ရအစွန်းလန်းပေါ်မှာလည်းပဲမလျှောက်နဲ့နော်နောက်တစ်ခါအတ္တကိလမထနုယောဂလို့ခေါ်တဲ့နော်ညှင်းပန်းနှိပ်စက်ခြင်းနော်ဒီလမ်းပေါ်ဒီလမ်းလို့ခေါ်တဲ့လက်ဝဲအစွန်းကိုလည်းမလျှောက်နဲ့အဲ့ဒီလက်ရအစွန်းလက်ဝဲအစွန်းနှမျိုးကိုရှောင်ပြီးတော့နော်မေဇိမပฏิပတ်အကျင့်မြတ်နဲ့ရှောက်ပါဆိုတာဒါဦးဇင်းတို့ဓမ္မစကြာတရားဥမှာပနဲ့ချပြီးသားပါအဲ့ဒီကနေထွက်လာပြီးတော့မြတ်စွာဘုရားကနောက်ထပ်ထပ်ဖြည့်ဆွက်ပြီးထပ်ပြောတာကဒုတိယဒုတိယပနက်ကတစ်ဖက်သားကိုလူတွေဟာလူတွေနဲ့အပြန်အလှန်ပြောကြရတယ်ဆိုကြရတယ်ပတ်ဝန်းကျင်နဲ့ပြောကြရတယ်ဆိုကြရတယ်အဲ့ဒီခါမှာချမ်းသာခြင်းနဲ့ဆိုရင်နော်ကိုပြောနေတဲ့ပုံကိုယ်တွေကိုတစ်ဖက်သားပုံကိုယ်တွေကိုပုဂ္ဂလာဒိဋ္ဌံနဲ့မြှောက်ပြောခြင်းပုဂ္ဂလာဒိဋ္ဌံဤနဲ့နှိမ့်ပြောခြင်းနှစ်မျိုးကိုရှောင်ခြင်းပြီးတော့ဓမ္မဒိဋ္ဌံကြကြပြောနိုင်အောင်ကြိုးစားတယ်နောက်တစ်ခါနော်တတိယတစ်ခုကဒုက္ခဝိနေဆိယညတဝါအစ္စတံဒုက္ခမနုယုံစီယဒုက္ခဟာဘလောက်ပဲများတယ်ပဲပြောပြောဘိဒ္ဓဒုက္ခနဲ့အစ္စတဒုက္ခနှစ်မျိုးဒီနေရာမှာချုပ်ပြပါတယ်အဲဘိဒ္ဓယောဂုထုတက်ရှိတက်မဲ့ရာဟုထုတွေကိုအကြောင်းပြုပြီးရရှိတဲ့ဒုက္ခနဲ့အစ္စတစိတ်ဆောင်းအပေါ်မှာခြေခံပြီးရရှိတဲ့ဒုက္ခဒီဒုက္ခနှစ်မျိုးကိုခွဲခြားနားလည်အောင်ကြိုးစား အဲ့ဒီလိုခွဲခြားနားလည်အောင်ကြိုးစားပြီးရင်တကယ်ချမ်းသာအစစ်မှန်ရနိုင်တာကဣစ္ဆတဒုက္ခကလာတဲ့ဒုက္ခဣစ္ဆတကလာတဲ့ဒုက္ခကဒါလည်းအစစ်မှန်ဖြစ်တဲ့အတွက်ကြောင့်ဣစ္ဆတဒုက္ခကိုသာရအောင်ကြိုးစားပွားများအထုတ်ပါနံပါတ်၄ရဟောဝါဒနာဘာတိယတမ္မုခာနခိနံပနေတဲ့နော်ဘဝဉ္ဇဉ်နဲ့ကြောကြဆိုကြတဲ့အခါကြုံကြတဲ့အခါတစ်ဖက်သားကိုမျက်ွယ်အတင်းပြောတာမျက်မှောက်မှာနှိမ့်ချကဲ့ရဲ့ချုပ်ချပြောဆိုတာဒီနှစ်မျိုးလည်းပဲရှောင်ကြဉ်ပါတဲ့နောက်တစ်ခါနံပါတ်၅ကအတ္တမာနောဝဘာတိယနောတရမာနောတဲ့စကားပြောရင်လေဖြည်းဖြည်းနဲ့အေးအေးလေးပဲပြောပါတဲ့အမြန်ကြီးမပြောပါနဲ့နံပါတ်၆ဘဝထဲမှာနေကြလို့စကားစမြည်ပြောကြဆိုကြရတဲ့အခါအယတ္တိတ္တတွေမျိုးစုံရောက်ကြတယ်။အယတ္တိတ္တမျိုးစုံရောက်လို့စကားပြောကြဆိုကြတဲ့အခါဒေသဆိုင်ရာနေပေကပြောတဲ့စကားကိုအတုံးနှုံးကိုဝေါ်ဟာရတွေကိုလွန်ဆန်ပြီးတော့ငါပြောတဲ့ဝေါ်ဟာရငါတို့ခေါ်တဲ့အခေါ်တွေကမှမှန်နေမင်းတို့ဟာအမှားဆိုပြီးတော့ဒေသဆိုင်ရာဝေါ်ဟာရတွေကိုလည်းပဲမထေမဲ့မြင်ပြုပြီးမပြောနဲ့တဲ့အဲ့ဒီ6ချက်နဲ့ပြည့်စုံအောင်နေရင်ဘဝထဲမှာအမြဲတမ်းချမ်းသာနိုင်ပါလေ။ဦးဇင်းတို့မြတ်စွာဘုရားတချို့ကဗုဒ္ဓဘာသာနောက်ဘဝအတွက်ကြည့်ပြီးဟောနေတယ်လို့ထင်တယ်။ဗုဒ္ဓတရားတော်တွေကနော်ကုသိုလ်လုပ်တာနောက်ဘဝမှာခံစားရမှာသီလဆိုတာလည်းနောက်ဘဝနတ်ကြီးရောက်ဖို့အာစတိအားဖြင့်တော့နိဗ္ဗာန်ဆိုတာလည်းပဲစီနေမှမသိသေးဘူး။အဲ့တော့မမြင်ရတဲ့အရာတွေကိုမျှော်မှန်းပြီးတော့မြတ်ဗုဒ္ဓကဟောနေတယ်လို့ထင်တာ။တကယ်တော့မြတ်ဗုဒ္ဓတရားတော်ရဲ့ဂုဏ်တွေကိုကြည်ကြည်တန်တိဋ္ဌိကိုအခုလို့အခုအကျိုးပေးနိုင်တယ်။အဲ့တော့မြတ်စွာဘုရားကပိဿုပံဘဝမှာကိုချမ်းသာအောင်ဟောတယ်။ပိဿုပံမှာကိုခုချက်ချင်းလက်ငင်အကျိုးရနိုင်တဲ့လက်တွေ့ဆန်တဲ့တရားတွေကိုဟောနေတာစိတ်ကူးရင်တဲ့တရားမဟုတ်ဘူး။နော်။ယဟန်တို့တဲ့မင်းတို့စိတ်နော်စိတ်ချမ်းချမ်းသာသာနေခြင်းဒီ6ချက်ကိုကျင့်ပါတဲ့။ဒီ6ချက်ကျင့်ရင်ဒါအရဏဝိပင်ကဆင်းရဲကင်းကွာချမ်းသာမယ်တဲ့။နော်ကြည့်ပါဒါအဲ့တော့ပိဿုပံတက်တဲ့ဒီကိုချမ်းသာအောင်တရားတွေကိုတဘာဝကြက်ကြမြတ်စွာဘုရားကနော်အရဏဝိပင်ကအရဏနဲ့တရဏနှစ်မျိုးကိုခွဲခြားနားလည်ပြီးတော့သိဖို့အရေးကိုမြတ်စွာဘုရားကဒီနေရာမှာရဟန်းတော်များကိုခေါ်ပြတော့အရဏဆိုဒီမှာနော်ဆင်းရဲကြောင်းနော်ဒီဆင်းရဲကင်းကွာချမ်းသာကြောင်းတရားအရဏပေါ့လေတရဏတအရဏအရဏကဆင်းရဲကြောင်းတရားအကမရှိတာအဲ့တော့အရဏဆိုတာကနော်ဆင်းရဲကင်းကွာချမ်းသာကြောင်းတရားတအရဏဆင်းရဲနဲ့တကွာဖြစ်တဲ့ဆင်းရဲကြောင်းတရားအခုဒီမှာမြတ်စွာဘုရားကအရဏဝိပင်ကနော်ဆင်းရဲကင်းကွာချမ်းသာကြောင်းတရားချမ်းသာဆိုတာနေနီး6နီးရှိတယ်တဲ့အဲ့ဒီ6ချက်ကိုပြည့်စုံအောင်လိုက်နာကြိုးစားတဲ့အဲ့တော့အကျဉ်းချုပ်အရင်ဟောပြီးတဲ့အခါတစ်ချက်ချင်းမြတ်စွာဘုရားကနော်အကျက်တဝင့်ပြန်ဟောပါတယ်နံပါတ်1တဲ့ကာမဂုဏ်ချမ်းသာတွေကိုကြည့်ခံစားတဲ့လက်ရအစွန်လန်းတဲ့ကာမဂုဏ်ချမ်းသာတွေကိုပယ်ခွာပြီးတော့ဆင်းရဲတွေကြည့်ခန္ဓာကိုယ်ကိုနော်ပင်ပန်းအောင်ကျင့်တဲ့အကျင့်တွေအတ္တကိလမထနိယောဂဆိုတဲ့လက်ရအစွန်လန်းဒီအစွန်လန်းနှစ်လန်းမလိုက်နဲ့မေဇိမပฏิပတ်အကျင့်လန်းလိုက်ပါလို့ငါဖရာဘာကြောင့်ပြောရတာတော့လာပြီရှင်းနေကြအကျယ်လာပြီအဲ့တော့ဦးဇင်းတို့ပါဠိတော်အတိုင်းပြောရင်ဦးဇင်းတို့တက္ကသိုလ်ကမှဒီတိတ်နားမလည်မှာဆိုလို့မင်းကွန်တီဗီကဆရာတော်ကြီးကတော့ဒီတုတ်ကိုခေါ်တဲ့အခါပါဠိတော်လည်းရှိတဲ့အတိုင်းဆရာတော်ကြီးလည်းပဲမဟောတော့ဘူးဒီရဏဝိပင်္ဂတုတ်ကိုမင်းကွန်တီဗီကဆရာတော်ကြီးခေါ်တာကိုကြီးညိုရတဲ့အခါပါဠိတော်တော်အတိုင်းတိုက်ရိုက်ပြောရင်တော့ပါဠိတတ်တဲ့ပညာရှင်တွေဆိုရင်တော့ဖျားပါမိတ်နေဆိုတာသိတယ်အခုတော့ဒီမှာအဲ့ဒီပါဠိတော်ရဲ့အနှစ်ချုပ်ကိုခြုံငုံပြီးတော့မင်းကွန်းဆရာတော်ကြီးကဟောထားတာကိုခြေခံပြီးတော့ဦးဇင်းတို့ခြေခံပြီးရှင်းပြပါမယ်။အဲ့တော့ဒီကာမတုခဆိုတာနော်ကာမတုခရဲ့အဆင့်တန်းဆိုတာဓမ္မစကြာမှာပြထားတဲ့အတိုင်းဒါကတော့လေလူမပြောနဲ့တိရိစ္ဆာန်လေးတွေလည်းနားလည်တဲ့အရာတွေပဲတဲ့။နော်ကောင်းတာမြင်ရင်လည်းကောင်းတာကြားကျင်တယ်ကောင်းတာတွေ့ကျင်တယ်နော်ကောင်းတာနားကျင်တယ်ကောင်းတာစားကျင်တယ်ကောင်းတဲ့အတွေ့အထိတွေကြုံတွေ့ကျင်နေဆိုတာလူမမဟုတ်ဘူးတိရိစ္ဆာန်လေးတွေလည်းအကုန်လုံးနှစ်သက်ကြတာပဲတဲ့အဲ့တော့ဒီလောက်ချမ်းသာဟာတကယ်ချမ်းသာအစစ်အမှန်မဟုတ်ဘူးเนาะဒီချမ်းသာမျိုးကို ပုထုဇဉ်တွေကအလေးထားနေမဲ့အရိယာပုဂ္ဂိုလ်တွေကတော့အလေးထားတဲ့ချမ်းသာလည်းမဟုတ်ဘူးတဲ့အနတ္ထတန်ဟိတနော်ဒီချမ်းသာတွေဟာဒုက္ခနဲ့ယဉ်လာရတယ်ပြီးရင်လည်းပဲဒီချမ်းသာတွေခံစားပြီးရင်နောက်မှနောက်ဆက်တွဲနော်ပူလောင်မှုတွေညှဉ်းနှွမ်းမှုတွေအကျိုးမဲ့မှုတွေဝင်ရနေတယ်ဒါကြောင့်ဒီလက်ရအစွန်းလန်းနေကြည့်လိုက်နေမယ်ဆိုရင်တော့အဲ့ဒီအကျင့်ပฏิပတ်ဒီတဒုက္ခဧသောဓမ္မောတဥပကာတောတဥပါယသောတပရိလာဟောမိစ္ဆာပฏิပတာအဲ့ဒီလမ်းစဉ်အတိုင်းသွားရင်ရလာမှာကစိတ်ချင်းရဲ့ကိုယ်ချင်းရဲ့ဖြစ်ရမှာ၄ကြုံရမယ်အခုနေချမ်းသာနေပြီမဲ့တော်ကြနေငိုစရာတွေနဲ့ကြုံရမယ်အခုနေကြော်နေပြီမဲ့တော်ကြနေနော်မှန်ရမယ့်ဟာတွေဝမ်းနေရမယ့်ဟာတွေနဲ့အချိန်မီးကြုံရနိုင်တယ်ဒါကြောင့်စိုးရိမ်ပူဆွေးငိုကြွေးမှုတွေနဲ့ကြုံရတဲ့အတွက်ကြောင့်ဒီချမ်းသာကိုခံစားတဲ့အကျင့်ပฏิပတ်သည်လက်ရအစွမ်းလန်းသည်တကယ်မှန်ကန်ပြည့်ပြည့်စုံတဲ့အကျင့်မဟုတ်သေးဘူးတဲ့မိစ္ဆာပฏิပတာမှားယွင်းတဲ့ကျင့်စဉ်ပဲဖြစ်တယ်ဒီလိုအကျိုးရလဒ်တွေရှိတဲ့အတွက်ကြောင့်ဒီလက်ရအစွမ်းလန်းကိုလည်းပဲမလျှောက်ကြနဲ့လက်ဝဲအစွမ်းလန်းဆိုတာကတော့မိမိရဲ့ခန္ဓာကိုယ်မှာရှိတဲ့ကိလေသာတွေကိုတတ္တိတွေကိုကုံသွားအောင်ဆိုပြီးတော့ညှင်းပန်းနှိပ်စက်တဲ့အကျင့်တွေပါနော်အိန္ဒိယမှာရှိပါတယ်အခုဒီနေ့ခေတ်ထိလည်းရှိသေးတယ်လို့ဆိုပါတယ်နော်မိမိရဲ့ခန္ဓာကိုယ်မှာကိလေသာအစေးတတ်တွေရှိတယ်အဲ့ဒီလိုအစေးတတ်တွေရှိတဲ့အတွက်ကြောင့်အဲ့ဒီကိလေသာအစေးတတ်တွေကုန်အောင်ဒါမှမဟုတ်အတိတ်ကပြုလုပ်ခဲ့တဲ့အကုသိုလ်ကံတွေကိုဒီဘဝထဲနဲ့ဟိုကြွေးကြည်အောင်ဆက်မယ်ဆိုပြီးတော့အဝမို့ဖယ်နဲ့ကိုလုံးဒီနေပြီးတော့တကယ်တရားအကျင့်ကျင့်တာမျိုးမဟုတ်ဖယ်နဲ့ခန္ဓာကိုယ်ကိုစိတ်ကိုအတင်းနှင်းပန်းနှိပ်စက်ပြီးတော့ကိလေသာကိုချိုးနှိမ်တဲ့နီးပေါ့အဲ့ဒီနည်းနဲ့ကိလေသာချိုးနေတာဦးဇင်းတို့ပင်စာတပအကျင့်နေကန္ဒကာပတ္တယလို့ခေါ်တဲ့เนาะတန်ဆူးတွေပေါ်မှာတက်ပြီးတော့အိတ်တဲ့အကျင့်နေအဲ့ဒီလိုအကျင့်မျိုးတွေဟာလည်းပဲဒုက္ခတွေနဲ့ကျင့်လုံးလည်းပဲဒုက္ခပဲပြီးတော့လည်းပဲကိုလိုချင်တဲ့မျှော်မှန်းတဲ့ဒုက္ခမရဘူးဒုက္ခပဲရတာဖြစ်တဲ့အတွက်ကြောင့်ပူလောင်မှုတွေပဲရတာဖြစ်တဲ့အတွက်ကြောင့်ဒီလက်ဝဲအစွမ်းလန်းဟာလည်းပဲเนาะချမ်းသာလိုချင်တဲ့ပုံကိုယ်တွေသွားမယ်ရှောက်ရမယ်လမ်းမဟုတ်ဘူးတဲ့အဲ့ဒီအစွန်းနှမျိုးလွတ်တဲ့မေဇိမပฏิပတ်အကျင့်မြတ်လမ်းအဲ့ဒါကတော့မဂ်ဂင်၈ပါးမဂ်ဂင်၈ပါးဆိုရတော့လည်းပဲလူတွေမှာအရေးကြီးဆုံးလိုအပ်တာကမှန်ကန်တဲ့အတိပဲမှန်ကန်တဲ့အတိလို့ခေါ်တဲ့တမ္မာဒိဋ္ဌိမဂ်ဂင်ဖြစ်ပြီးဆိုရင်နောက်ဆက်တွဲ9ခုဆိုတာအလိုလိုပြည့်စုံတယ်အဲ့တော့မဂ်ဂင်၈ပါးဆိုတော့လည်းပဲအရေးကြီးဆုံးကတမ္မာဒိဋ္ဌိမဂ်ဂင်ဖြစ်ဖို့အတိမှန်ဖို့ဒီနေ့ဓမ္မစာပေသင်တန်းနေသင်ကြတယ်ပြုကြတယ်တရားစီနော်တရားစာအုပ်တွေဖတ်ကြတယ်တရားတွေနားကြတယ်ဆိုတာတမာဒိဋ္ဌိမဲ့ခင်ဖြစ်ဖို့နော်အတိမှန်ဖို့အတိမှန်ပြီဆိုရင်နောက်ကကြံစီမှုကလည်းမှန်သွားတာပဲကြံစီမှုမှန်ပြီဆိုရင်နှုတ်ထွက်ကလည်းမှန်သွားတော့တာပဲကိုယ်ပြုတ်မှုလည်းမှန်သွားတော့တာပဲအဲ့တော့တက်မွေးဝမ်းကြောင်းလည်းပဲမှန်သွားတော့တာပဲအဲ့တော့သူ့ရဲ့ကြိုးစားအားထုတ်မှုကလည်းပဲမှန်တဲ့လမ်းကြောင်းပေါ်ရောက်သွားပြီအဲ့တော့သူပြန်ပြီးအမှတ်ရမယ့်အရာတွေဆိုတာလည်းပဲမှန်တဲ့အမှတ်ရမှုတတိတွေပဲဖြစ်ပြီးတော့သူ့ရဲ့တည်ငြိမ်မှုဆိုတာလည်းပဲမိစ္ဆာနဲ့တည်ငြိမ်မှုမဟုတ်ပဲတဏ္ဍာနဲ့တည်ငြိမ်နဲ့တဏ္ဍာသမာဓိဖြစ်သွားပြီအဲ့တော့မဂ်ဂင်၈ပါးအကျင့်မြတ်ပฏิပတ်အကျယ်ကြီးပြောနေရတော့လည်းပဲတကယ်အရေးကြီးဆုံးအချက်ကတဏ္ဍာဒိဋ္ဌိမဂ်ဂင်ဖြစ်ဖို့ဗာမဂ်ဂင်ဖြစ်ဖို့လို့ဒါရောက်အမှန်သိဖို့ဦးဇင်းတို့နော်ဒီတန်တရားဒုက္ခတွေကမလွတ်ဖဲဖြစ်နေတယ်ဆိုတာမှန်ကန်တဲ့အတိမရလို့အတိမှားတွေနဲ့နဗန်းလုံးနေရတဲ့အတွက်ကြောင့်ဒါကြောင့်ပဋိစ္စသမုပ္ပါဒ်ကိုအခြေခံကြည့်လိုက်ရင်အဝိဇ္ဇာကစတာတယ်အဲ့ဒီအဝိဇ္ဇာဆိုတဲ့မသိခြင်းအမှန်မသိခြင်းအဝိဇ္ဇာကိုအမှန်သိခြင်းဝိဇ္ဇာနဲ့အစားထိုးနိုင်ရင်နောက်ဆက်တွဲအကုန်ချုပ်သွားတာပဲအဝိဇ္ဇာပါရင်နောက်ကနောက်ဆက်တွဲသင်္ခါရဝိညာဉ်နာယုတ္တရဏဖတ်တာဝေဒနာတဏဥပါဒံစသည်အပြင်နောက်ဆက်တွဲဒုက္ခတော့နောက်ဆုံးတောကပတိတုဟာဒုက္ခတော့မနတဥပါဒံအဝိဇ္ဇာနေရာမှာဝိဇ္ဇာလို့ခေါ်တဲ့အတိညာနဲ့အစားထိုးလိုက်ရင်နောက်ကသင်္ခါရဝိညာဉ်စသည်အကုန်လုံးချုပ်တဲ့လမ်းစဉ်ပဲအဲ့တော့သာသနာရဲ့အနှစ်ကအဓိကအချက်ကအဝိဇ္ဇာကနေဝိဇ္ဇာဖြစ်အောင်မသိတာကနေသိတာဖြစ်အောင်အဲ့ဒီဟာအဓိကအချက်ပဲတော့ချက်ကအဲ့ဒါပဲအဲ့တော့ဒီကာမတုခဏိကနုယောဂဆိုတဲ့လက်ရအစွမ်းလန်းအတ္တကိလမထာနုယောဂဆိုတဲ့လက်ဝဲအစွမ်းလန်းနှစ်ခုကိုမလိုက်ဖဲနဲ့နော်မေဇိမပฏิပတ်နော်မှန်ကန်တဲ့အသိဉာဏ်ပေါ်မှာအခြေခံပြီးတော့မဂ်ဂင်၈ပါးအကျင့်နဲ့မှန်တဲ့စကားပြောမှန်တဲ့အလုပ်လုပ်ပြီးတော့အဲ့ဒီလိုနေသွားမယ်ဆိုရင်တဲ့သင်္ချေသားတို့ချမ်းသာမယ်တရားကိုအကြောင်းပြုပြီးတော့ငါဖျားကနံပါတ်၁အချက်ကို မိန့်ထားတာဆိုပြီးတော့နံပါတ်1ချက်နဲ့ပတ်သက်ပြီးမိန့်ပါတယ်အဲ့တော့နော်ဒါကတော့ဓမ္မစကြာမှာလည်းပဲလာပြီးသားအဲ့ဒါကိုထပ်ပြီးတော့နားလည်အောင်နောက်ထပ်5ချက်နဲ့မြတ်စွာဘုရားကအကျယ်ထက်ချက်ပြတာပါတကယ်တော့အောက်က5ချက်ဆိုတာလည်းပဲဒီထဲမှာတော့ဝင်ပြီးသားပဲနော်ဒီထဲမှာအကျိုးဝင်ပြီးသားပါနော်ဘယ်လိုအကျိုးဝင်တာလဲဆိုတာပြီးမှပြန်ပြီးကြည့်မယ်ပေါ့ဘာလို့လဲဆိုတော့ကာမတုခလမ်းကိုလျှောက်တယ်ဆိုတာကလောဘဥစည်းတဲ့လမ်းအတ္တကိလမရဏယောကလမ်းဆိုတာကဒေါသဥစည်းတဲ့လမ်းနော်အဲ့ဒီကျင့်စဉ်ဘက်ကဆိုရင်နော်ဒေါသအစွန်းထွက်နေတဲ့လမ်းနော်စာပေများမှာဘာနဲ့ဥပမာပေးလဲဆိုရင်လိုချင်တဲ့ခီးကိုသွားတဲ့အခါမှာရွှင်ညွန်နေထူတဲ့လမ်းရယ်ဆူညောက်ခလုတ်တွေပေါ်တဲ့လမ်းရယ်အဲ့ဒီနှစ်ခုကလွတ်တဲ့လမ်းရယ်သုံးလမ်းရှိတဲ့အခါမှာရွှင်ညွန်နေထူတဲ့လမ်းတိုင်းသွားရင်လည်းပဲရှေ့မရောက်နိုင်ဘူးတလန်းလန်းလည်းကျွန်းတလန်းလန်းကျွန်းနောက်ဆုံးဆုံးဆုံးမြုပ်သွားမှာပဲလေ။နော်။နောက်တစ်ခါဆူးများတဲ့လမ်းဆူးညောက်ခလုတ်တွေပေါ်တဲ့လမ်းလျှောက်ရင်လည်းပဲနော်ဆူးညောက်ခလုတ်တွေနဲ့ကြည့်ကိုကနော်လျှောက်လန်းနေရတဲ့အခါကျတော့ရှေ့ကိုမရောက်နိုင်တော့ဘူးခြေထောက်တွေပင်ပန်းနှွမ်းနေပြီးတော့နော်ထိခိုက်ဒဏ်ရာတွေရပြီးတော့ပင်ပန်းနှွမ်းနေပြီးတော့ရှေ့ကိုမရောက်နိုင်ဘူးတဲ့။ဒါကြောင့်လောဘအစွန်းဒေါသအစွန်းနှစ်ခုထွက်တဲ့လမ်းကိုလျှောက်ပြီးတော့လောဘအစွန်းနဲ့ညှိကပ်မှုဒေါသအစွန်းနဲ့ညှိကပ်မှုဆိုတဲ့ညှိကပ်ခြင်းနှစ်မျိုးရှောင်ကျင်ပြီးတော့မေဇိမပฏิပတ်လမ်းပေါ်လျှောက်ပါတဲ့အဲ့ဒီလိုလျှောက်ရင်ချမ်းသာမယ်ပေါ့အဲနောက်တစ်ခုကဥဒ္ဒတနင်္ဆဆင်ညာပတာတနင်္ဆဆင်ညာအဲ့တော့ဘဝထဲမှာနေတဲ့ပုံကိုယ်ကြီးဆိုတော့စကားပြောကြရပြီစကားပြောကြရတဲ့အခါနော်လောဘနဲ့ညှိကပ်ပြီးပြောတဲ့နီးဒေါသနဲ့ညှိကပ်ပြီးပြောတဲ့နီးလို့အဲ့ဒီလိုမျိုးရှိပါတယ်အဲ့တော့လောဘနဲ့ညှိကပ်ပြီးပြောတယ်ဆိုတာကတစ်ဖက်သားကိုမြှောက်ပြောတာနော်ဒေါသနဲ့ညှိကပ်ပြီးပြောတယ်ဆိုတာကတစ်ဖက်သားကိုနှိမ်ပြောတာအဲ့တော့မြှောက်ပြောခြင်းနှိမ်ပြောခြင်းနှစ်မျိုးကိုရှောင်ကျင်ပြီးတော့ဓမ္မဒိဋ္ဌံကြကြပြောအဲ့တော့ပုဂ္ဂလဒိဋ္ဌံပြောပြောပြီးဆိုရင်ချီးကျူးတဲ့စကားတော်မှမြှောက်ပြောတာဖြစ်သွားတယ်အဲ့တော့ကြည့်မယ်မြတ်စွာဘုရားကဒီနေရာမှာပြောထားတာကတော့နော်စာပေအတိုင်းပြောမယ်ဆိုရင်တော့ဩကာမဂုဏ်ချမ်းသာတွေကြည့်ကျင့်သုံးနေတဲ့ဒီကောင်ဘယ်လိုလုပ်နော်ချမ်းသာမလဲဒီလိုပုံကိုအပေါ်မှာပုံကိုကင်ပြီးတော့ပြောရင်ဒါတစ်ဖက်သားကိုနော်နှိမ်ပြောတာတဲ့ဩကာမဂုဏ်တွေကနေကင်းကွာပြီးတော့ရှောင်ကျင်ပြီးတော့ကျင့်တဲ့ပုံကိုဒီပုံကိုဒီလိုကျင့်တယ်ဆိုရင်တော့သူ့ချမ်းသာမှာပေါ့လို့ပုံကိုကင်တယ်ပြီးတော့ဒီလိုပြောတယ်ဒါနော်အပြစ်ဖြစ်တယ်လို့ပြောတာမဟုတ်ဘူးအဲ့ဒီလိုပြောရင်ဒါနော်မြောက်ပြောတယ်လို့ခေါ်တယ်နော်အဲ့တော့မြှောက်ပြောခြင်းနှိမ်ပြောခြင်းဆိုတာပုဂ္ဂလဒိဋ္ဌံပေါ်မှာအခြေခံတယ်။နော်ပုဂ္ဂလဒိဋ္ဌံနဲ့အဲ့တော့လောကပြောဒီနေရာမှာမင်းကွန်းတိပိကဆရာတော်ကြီးကဒီနေရာမှာလောကထဲမှာနားလည်အောင်ဆိုရင်ဟာမြှောက်ပြောတယ်ဆိုတာဘယ်လိုဟာမျိုးခေါ်တာလဲ။နော်ဥပမာမောင်ဖြူဆိုပါတော့မောင်ဖြူဟာနော်ဒီလိုအသင်းဖွဲ့တွေနဲ့ပတ်သက်ပြီးလှုပ်တဲ့ခါမှာလည်းပဲရှေ့တန်းကသူ့ရဲ့မိဘတွေပေါ်မှာကျင့်သုံးတဲ့ခါမှာလည်းပဲနော်တေချာကောင်းအောင်မောင်ပြုစုလူကြီးမိဘတွေကိုလည်းရိုသေးဟာဒီမောင်ဖြူလေးတိတ်တော်တာပဲဖះမှန်တရားမှန်လည်းသိတယ်မိဘတွေကိုလည်းရိုသေလေးစားပြုစုလုပ်ကြွေးတယ်နော်လူကြီးမိနော်ကိုယ့်တဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲရိုသေရကောင်းမှန်သိတယ်အဲဒီကလေးတိတ်လိမ်မာတာပဲလို့ပြောရင်ဒါမြှောက်ပြောတာပဲအဲ့ဒီလိုမြှောက်ပြောပြီးတော့ပုဂ္ဂလဒိဋ္ဌံပြောရင်ဘယ်အစွန်းရောက်သွားတော့ဆိုတော့သူ့ကိုငါသဘောကျတယ်နှစ်သက်တယ်နော်ချစ်မြတ်နိုးတယ်ဆိုတဲ့လောဘအစွန်းညှိကပ်သွားနိုင်လောဘဆိုမဲ့ညှိကပ်သွားပြီဆိုရင်ဦးဇင်းတို့တရားတော်ကမာတွေလောဘနဲ့ပတ်သက်တဲ့ကြေနပ်မှုတော့ရပြီမယ်အဲ့ဒီပုံကအကြောင်းတစုံတစ်ခုကြောင့်ကိုချီးကျူးထားတဲ့အတိုင်းဖြစ်မလာဘူးတုံ့ပြန်မလာဘူးဆိုတဲ့အချိန်ခါမျိုးမှာအချိန်မီဒေါသအစွန်းပဲရောက်သွားနိုင်လာဒါကြောင့်ပုံကတူတူတယောက်တော်တာကိုလည်းပဲစိတ်ချမ်းသာခြင်းနဲ့ဆိုရင်ပုံကိုကင်ပြီးတော့ချီးကျူးတာမျိုးမပြောဘဲနဲ့မောင်ဖြူပြုတ်ကျင့်တဲ့အကျင့်မျိုးဟာကောင်းတယ်သူမိဘကိုလှုပ်ကြွေးတဲ့အကျင့်ဒီကောင်းတယ်နော်လူကြီးမိဘတွေပေါ်မှာတိတဲ့စိတ်ကောင်းစိတ်မြတ်ဒီကောင်းတဲ့စိတ်ဓာတ်စိတ်ဓာတ်ဆိုတဲ့တဘာဝဓမ္မကိုကင်ပြီးတော့ပြောသူလှုပ်တဲ့အပြုမူအကျင့်ဒါဒီကောင်းတယ်ဒါပုဂ္ဂိုလ်ချီးကျူးတာမဟုတ်ဘူးအကျင့်ကိုချီးကျူးတာမိဘပေါ်မှာတတ်သိနားလဲတယ်ယန္နာ၃ပါးနဲ့ပတ်သက်တဲ့ဘာသာရေးကိစ္စတွေမှာလှုပ်ခြင်းကင်ခြင်းနဲ့ကုသိုလ်စိတ်တွေကောင်းတယ်စိတ်စေနာမေတ္တာတွေကောင်းတယ်အဲ့ဒီလိုမျိုးဓမ္မအပေါ်မှာအခြေခံပြီးဓမ္မကိုပဲ မူတွေပြီးတော့ပြောတဲ့ပုဂ္ဂိုလ်ကြတော့သူ့ကိုချီးကျူးတဲ့အရာအစ်စ်လည်းရောက်တယ်လို့ဒီလိုဓမ္မအပေါ်မှာကင်တွယ်ပြီးပြောရင်ဒီလိုကောင်းတဲ့အကျင့်မျိုးလူတိုင်းကျင့်ရင်ကောင်းတယ်ငါလည်းကျင့်မယ်အဲ့လိုကူးတယ်လောဘပဲမရိုက်ဘူးဒီကလေးတိတ်လိမ်မာတာပဲကွဲဆိုရင်ကိုကလိုချင်တယ်တိမ့်ပိုက်ချင်တယ်ရချင်တယ်ချစ်နော်ချစ်မြတ်နိုးတဲ့လောဘဖက်ရိုင်သွားတယ်နော်ဓမ္မအပေါ်မှာကျင့်ဒီကလေးအော်ဒီကလေးပြုတ်ကျင်တဲ့ဒီကလေးရဲ့စိတ်ထားတိတ်ကောင်းမုံမြတ်တာပဲနော်သူ့ရဲ့စိတ်ထားတိတ်မုံမြတ်တာပဲဆိုရင်သူ့ကိုမတုံ့တက်တော့ဘူးသူ့ရဲ့စိတ်ထားကိုအဓိကကင်တယ်လိုက်တာအဲ့ဒါဆိုရင်သူ့ကိုချစ်တာပဲဆိုတာတို့တိမ့်ပိုက်ချင်တာတို့မလာတော့ဘဲနဲ့စိတ်သက်ကိုပဲဓမ္မတတ္တိကိုပဲဖြူစင်တဲ့ဓမ္မတတ္တိကိုပဲချီးကျူးအဲ့ဒီဓမ္မတတ္တိကိုချီးကျူးခြင်းကြောင့်ဒီဓမ္မတတ္တိကောင်းတဲ့စိတ်သက်လူတိုင်းရှိရင်ကောင်းတယ်တတ္တဝါတိုင်းဖြစ်ရင်ကောင်းတယ်ငါတဏ္ဍာမှာဖြစ်ရင်လည်းကောင်းတယ်ဒီလိုမျိုးတက်ကူးမိတယ်တဲ့မောင်ညိုဟာဒီကောင်ကတော့နော်ပွဲတိုင်းအော်ကျော်လန်လူတိုင်းအော်ကျော်လန်ဘယ်နေရာမှာဆိုလဲဒီကောင်ပဲရှိဆုံးကနော်ဘယ်ပွဲတုန်းကလဲသူပဲရှိဆုံးကနော်ရှေ့ရထားမရနောက်ကလဲဖြောင်းဖြောင်းမလိုက်ကန့်လန့်ထော်တော်ကန့်လန့်ကောင်းဒီကောင်ဆိုရင်ဒါသူ့အဲ့ဒီလိုမျိုးပုံကိုယ်ကိုကြိုင်ပြီးပြောရင်တစ်ဖက်သားကလည်းပဲမကြင်ရတော့ဒီကိုပြောတဲ့အတန်ကြားရင်ကိုယ်အချိန်မြေထရန်ရှာနိုင်တယ်နောက်ပြီးတော့ကိုယ့်ရဲ့စကားကဒီကောင်နော်ကိုလိုကန်ကန်ကောင်ဒါကြောင့်ငါမုန်းနေဒီကောက်မမြင်ကျင်ဘူးဆိုတော့ဒေါသနဲ့အဆုံးတက်ရတယ်အဲ့တော့ဘယ်လိုပြောမလဲဓမ္မဒိဋ္ဌာဟာသူလုပ်တာကောင်းလားမကောင်းလားအဲ့သူပြောတာကောင်းလားမကောင်းလားဟာမကောင်းဘူးသူရိုင်းတယ်ဒါမကောင်းဘူးနော်သူဒီပြုတ်မှုအဲ့ဒါမကောင်းဘူးအဲ့ဒီသူ့ရဲ့အမှုအကျင့်စိတ်နေစိတ်ထားဓမ္မကိုပဲကြိုက်တွေ့လိုက်မကောင်းဘူးဒါဆိုရင်သူကြည့်တဲ့အကျင့်ဟာသူများတွေကူးဆက်သွားရင်မကောင်းဘူးငါစီကူးဆက်လိုက်ရင်လည်းမကောင်းဘူးပုံကိုယ်ကိုမုံခြင်းမရှိဘူးကိုကရုတ်တရက်နှုတ်ကထွက်မိအောင်သူ့အပေါ်မှာစောစောကပြောတာတော့ကြံ့ကြံ့နဲ့နဲ့မရှိနေဘူးပေါ့ဒါကြောင့်မြတ်စွာဘုရားတို့ပြည်သည်ဘုရားရဟန္တာတို့ပြည်သည်စကားပြောတဲ့အခါဘုရားရှင်ကိုယ်တော်မြတ်ကြီးကတော့ဖះဆိုတော့တာဝန်တဘာဝအရာမကောင်းတဲ့ပုံကိုတွေ့ရင်လည်းပဲမောဃပုရိသလို့ခေါ်ပြီးတော့ဖះလည်းပဲပြောရသေးတယ်เนาะကောင်းတဲ့ပုံကိုဆိုလို့ရှိရင်လည်းပဲတာရုစသည်ခေါ်ပြီးတော့เนาะချင်းမြောက်ချင်းနှိတ်ကွချင်းပုဂ္ဂလဒိဋ္ဌံနဲ့ဖះရှင်ကိုတော်မြတ်ကြီးညွှတ်ကြတော့တာဝန်ရပြောရတယ်ဒီလိုမျိုးပုဂ္ဂလဒိဋ္ဌံအပေါ်မှာမပြောဘဲနဲ့တစ်သက်လုံးချမ်းသာစွာနေသွားတဲ့ဧတရက်ပွဲသူရခဲ့တဲ့မထေရတစ်ပါးရှိတဲ့အရှင်သူဗုဒ္ဓမထေရနာတပိန်ကျောင်းတကာကြီးရဲ့ညီအရင်မှာနော်ဇေဒဝန်ကျောင်းကြီးရေထဲချတဲ့နေ့မှာသူအကိုနာတပိန်တထေးစီမှာခွင့်တောင်းပြီးယဟန်ပြုခဲ့တဲ့အရှင်သူဗုဒ္ဓမထေရသူကတော့ဘယ်ပုဂ္ဂိုလ်တူတယောက်ကိုပေါ်မှာမှပုဂ္ဂလာဒိဋ္ဌံနဲ့တခါမှမပြောဘူးတဲ့နော်ဟာဒီပုဂ္ဂိုလ်ကဒုတ်တိလာကြီးပဲတိလာမရှိတဲ့ပုဂ္ဂိုလ်ပဲเนาะမကောင်းတဲ့အကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်ပဲလို့အဲ့ဒီလိုလဲတခါမှမပြောဘူးတိလာရှိတဲ့ပုဂ္ဂိုလ်တွေတို့ဟာဒီပုဂ္ဂိုလ်ကတိလာသိရှိတာပဲเนาะသိခါတွေသိရှိတာပဲလို့ပုဂ္ဂိုလ်ကိုကင်ပြီးတော့တခါမှမပြောဘူးတဲ့သူပြောရင်ကြည့်လိုက်တယ်မကောင်းတဲ့ပုဂ္ဂိုလ်တွေ့တယ်ဆိုရင်အာ तू ကျင့်တာပြုကျင့်တာဒါမကောင်းတဲ့အကျင့်မကောင်းတဲ့အကျင့်မကောင်းတဲ့အကျင့်သူကျင့်တာကောင်းတဲ့အကျင့်ကောင်းတဲ့စိတ်ဓာတ်မကောင်းတဲ့စိတ်ဓာတ်အဲ့ဒီလိုဓမ္မကိုပဲကင်တွယ်လိုက်တဲ့အခါပုဂ္ဂိုလ်အထိမရောက်တဲ့အခါကျတော့ပုဂ္ဂိုလ်ပေါ်မှာချစ်ခင်ခြင်းဆိုတဲ့လောဘအဆုံးနဲ့ထွက်မသွားဘူးမကျေနပ်ခြင်းဆိုတဲ့ဒေါသအဆုံးနဲ့ထွက်မသွားဘူးဘဝထဲမှာကျင့်ဖို့တော့ခက်ပါလိမ့်မယ်ဒါပေမဲ့ချမ်းသာခြင်းတော့ဒီတိုင်းကြအောင်ကြိုးစားလို့ရတယ်ဆိုတာတော့ရှိပါတယ်နော်ဒါကြောင့်တခါတလေပုဂ္ဂိုလ်တူတယောက်ကိုစဉ်းစားတဲ့အခါဒေါသဖြစ်နေတယ်ဆဲဆိုနေတယ်ကြိမ်မောင်းနေတယ်ကောင်းပြီဒါဒေါသတတ္တိကြောင့်ငါလည်းပဲသူ့လိုဒေါသမပယ်ရသေးဘူးခုတော့ငါမှဒေါသဖြစ်เสียအာယုံမျိုးနဲ့မတွေ့တော့မဖြစ်သေးဘူးငါတဏ္ဍမှာဒေါသဖြစ်เสียအာယုံမျိုးနဲ့တွေ့လို့ဒေါသဖြစ်လာပြီဆိုရင်အတိတ္တိတွေလည်းလို့ဒါမျိုးဖြစ်နိုင်တာပဲအဲ့ဒီလိုအနည်းနဲ့ဓမ္မကိုသွားစဉ်းစားရင်ကိုယ်လည်းမပေးရသေးဘူးသူလည်းမပေးရသေးဘူးကိုယ်တဏ္ဍာမအခုမဖြစ်လို့မရိုင်းပြီမဲ့ तू ကအခုဖြစ်နေလို့ရိုင်းနေပြီမဲ့တစ်ချိန် မဟုတ်တဲ့ချိန်ကိုမပေးရသေးတဲ့ဒေါသကကိုယ်တဏ္ဍာမှာအချိန်မျိုးချဖြစ်လာတယ်ကကိုယ်လည်းသူ့လိုရိုင်းသွားနိုင်တဲ့အမူအရာရှိတယ်။အဲ့ဒီလိုတမ္မာဒိဋ္ဌိဉာဏ်မျက်လုံးနဲ့အဲ့ဒီလိုဓမ္မသဘာဝတွေရဲ့အပေါ်မှာမူတည်ပြီးစဉ်းစားကိုယ်ကိုကောင်းတာလုပ်နေပြီမဲ့လာပြောနေတယ်။ဟောသူမသိလို့ပြောနေတာ။သိရင်မပြောဘူး။ငါကသိတော့သူ့ကိုဒါမျိုးမပြောဘူး။ငါလည်းမသိရင်သူ့ကိုဒါမျိုးပြောမှာပဲ။အဲ့တော့သူ့ရဲ့ပုဂ္ဂိုလ်ပေါ်မှာမတုံ့သက်သေးနဲ့သိခြင်းမသိခြင်းဓမ္မပေါ်မှာပဲအများအားခြေခံရင်စိတ်သက်သာရာရတယ်ကျင့်ဖို့တော့ခက်ပါလိမ့်မယ်စိတ်ချမ်းသာခြင်းတော့ဒီတိုင်းသွားရမယ်ဒါကြောင့်ပုဂ္ဂိုလ်ကိုင်ပြီးချီးကျူးစရာတွေ့ရင်လည်းပဲပုဂ္ဂိုလ်ကိုင်ပြီးချီးကျူးလိုက်ရင်မြောက်ပြောတာတဲ့မြတ်စွာဘုရားကတော့နော်ပုဂ္ဂလဒိဋ္ဌန်နည်းနဲ့ပြောရင်နော်ကဲ့ရဲ့စရာရှိလို့ပုဂ္ဂိုလ်မူတည်ပြီးတော့နော်ဒီပုဂ္ဂိုလ်ကြီးကဘာကြီးပဲလူဆိုးကြီးပဲတခိုးကြီးပဲစသည်အားဖြင့်လူမိုက်ကြီးပဲလို့ပုဂ္ဂိုလ်ကိုင်ပြီးပြောရင်ဒါနှိမ့်ပြောတာအဲ့တော့ချမ်းသာခြင်းတဲ့ပုဂ္ဂိုလ်ဟာမြောက်ပြောခြင်းနှိမ့်ပြောခြင်းလို့ခေါ်တယ်။ပုဂ္ဂလာဒိဋ္ဌံပေါ်မှာအခြေခံတဲ့အပြောမျိုးကိုရှောင်ပြီးတော့ဓမ္မဒိဋ္ဌံပေါ်မှာအခြေခံတဲ့အပြောမျိုး။ဒါကြောင့်လောဘကိလေသာဒေါသကိလေသာစတဲ့ကိလေသာတွေကိုအကျွမ်းမဲ့မပယ်နိုင်သေးတဲ့ပုဂ္ဂိုလ်တွေချင်းအတူတူဆိုးတယ်ဆိုတာလူကဆိုးတာမဟုတ်ဘူး။အဲ့ဒီလူတန်ထာမှာဖြစ်တဲ့စိတ်ကဆိုးတာ။နော်လူကဆိုးတာမဟုတ်ဘူးလူကတော့အကုန်လုံးသူလည်းပဲခန္ဓာတိဆောက်ပုံအတူတူပဲနော်ဆိုးတာကစိတ်ဓာတ်စိတ်ဓာတ်ကအကုသိုလ်စိတ်ဓာတ်ဝင်ဆိုးတယ်ကုသိုလ်စိတ်ဓာတ်ဝင်ကောင်းတယ်အဲ့ဒီတော့တဘာဝပရမတ္ထဓမ္မကိုသွားမြင်အောင်ကြည့်လိုက်အဲ့တော့ငါတန်ထာမှာအကုသိုလ်စိတ်ဓာတ်အကျွဲ့မဲ့ပယ်နိုင်ပြီလားမပယ်နိုင်သေးဘူးမပယ်နိုင်သေးရင်ငါကကိုယ့်ချိန်မှာကုသိုလ်စိတ်ဓာတ်လေးဖြစ်နေတော့မလို့သူတော်ကောင်းဖြစ်နေတာအကယ်၍နော်အတိတ္တိတွေချွတ်ရင်းသွားလို့နော်အဝိဇ္ဇာအမှောင်တွေဖုံးသွားလို့ကုသိုလ်စိတ်ဓာတ်တွေငုတ်သွားလို့အကုသိုလ်စိတ်ဓာတ်ပေါ်ရင်ငါလည်းတစ်ချိန်ဒါမျိုးဖြစ်သွားနိုင်တယ်။နော်အခုနေသူတော်ကောင်းကြီးဖြစ်နေပြီမဲ့တော်ကြလည်းလူဆိုးလူမိုက်ကြီးဖြစ်နေ။တော်ကြလူဆိုးလူမိုက်ဖြစ်နေရကနေစိတ်ဓာတ်တွေကုသိုလ်စိတ်ဓာတ်တွေပြင်လိုက်ရင်တကယ်သူတော်ကောင်းပုဂ္ဂိုလ်တည်းဖြစ်သွားနိုင်တာပဲ။အဲ့တော့ကောင်းခြင်းဆိုးခြင်းဒီပုဂ္ဂိုလ်ပေါ်မှာမူမတည်ပဲနဲ့စိတ်ဓာတ်ပေါ်မှာမူတည်ရ။စိတ်ဓာတ်မှာအကုသိုလ်တရားတွေချေလည်ခံရရင်မကောင်းတဲ့စိတ်ဓာတ်ဖြစ်ပေါ်လာပြီးတော့နောက်ဆက်တွဲကြိုးနေတယ်မကောင်းတဲ့ပုံကိုဖြစ်သွားတာကုသိုလ်စိတ်တသိက်တွေရဲ့လွှမ်းမိုးခံထားရတဲ့ကုသိုလ်စိတ်အဲ့ဒီကုသိုလ်စိတ်ဓာတ်တွေကြောင့်ကောင်းတဲ့ပုံကိုခေါ်ခံနေရတာအဲ့တော့ကောင်းခြင်းမကောင်းခြင်းသည်ကုသိုလ်စိတ်အကုသိုလ်စိတ်ပေါ်မှာမူတည်တယ်အဲ့ဒီလိုဓမ္မတဘာဝကိုကြည့်ရင်ကိုဘာလို့ရမလဲဒါဆိုရင်အကုသိုလ်စိတ်မဖြစ်အောင်အဲ့တော့လူမိုင်းနဲ့တွေ့လို့ဩသူပြုတ်ကျင့်တဲ့အကျင့်မကောင်းဘူးသူ့လိုစိတ်တက်ခိုးတယ်တွေ့တယ်ဆိုရင်ခိုးတဲ့စိတ်တက်မကောင်းဘူးဆဲတယ်ဆိုရင်ဆဲတဲ့စိတ်တက်မကောင်းဘူးသူများနိုင်ကျင့်ပြောတယ်ဒီစိတ်တက်မကောင်းဘူးဒါမျိုးငါတန်တယ်မှာမဖြစ်အောင်ငါကြိုးစားမယ်နော်သူ့ပုဂ္ဂိုလ်သွားပြောနေမယ့်အစားသူလောက်တာမျိုးငါဘယ်တော့မှမလုပ်ဘူး तू ကတခွန်းဆဲတယ်ငါမဆဲဘူးဒါမကောင်းဘူး तू ကငါနိုင်ကျင့်လာပြောတယ်ဟာတန်ငါမကောင်းဘူးငါမပြောဘူးကိုကဓမ္မကိုကင်ဆဲတဲ့ပုဂ္ဂိုလ်နေကငါဆဲရင်ဟာငါလည်းပြန်ဆဲမှာပေါ့ဆိုရင်ပုဂ္ဂိုလ်သွားကြိုင်နိုင်ပြီပုဂ္ဂိုလ်သွားကြိုင်ပြီဆိုရင်နောက်ကဒေါသတွေနောက်ဆက်တွဲလာနိုင်တယ်ဒီသဘောပြောတာပေါ့နော်အဲ့တော့မြတ်စွာဘုရားကချမ်းသာခြင်းနဲ့ဆိုရင်ပုဂ္ဂိုလ်ကိုမရောက်အောင်တုံ့သက်ပြီးတော့ဓမ္မအပေါ်မှာပဲဖြတ်အဲ့ဒီဓမ္မအပေါ်မှာပဲအခြေခံပြီးတော့စဉ်းစားတယ်ကောင်းတဲ့ပုဂ္ဂိုလ်တွေ့ရင်အော်သူတော်ကောင်းပုဂ္ဂိုလ်သူကျင့်တဲ့တိရကောင်းတယ်တမာတိကောင်းတယ်ပညာကောင်းတယ်မေတ္တာစိတ်ဓာတ်တွေကောင်းတယ်ဓမ္မစိတ်ဓာတ်ကဖြစ်အောင်ကျင့်မယ်ဒါမျိုးပေါ့အဲ့ဒါဆိုရင်သူ့အပေါ်မှာဦးဇင်းတို့နော်တဏှာလောဘနဲ့ညှိကပ်ခြင်းဆိုတဲ့အစွန်မရောက်ဘူး။ဒါကြောင့်ချီးမြှောက်ပြောဆိုခြင်းသည်တဏှာလောဘဆိုတဲ့အစွန်ကိုရောက်သွားနိုင်တယ်။နှိမ့်ချပြောဆိုခြင်းသည်ဒေါသအစွန်ကိုရောက်သွားနိုင်တယ်။နံပါတ်၁ထဲကနေထွက်လာတဲ့သဘာဝဓမ္မတစ်ခုပါပဲနော်။နောက်တစ်ခါနံပါတ်၃မြတ်စွာဘုရားကနော်ဒုက္ခနှစ်ပါးမလိုက်စားလမ်းသွားမစ်စီမှဒုက္ခနှစ်ပါးကိုခွဲခြားနားလည်ပြီးသိပါတဲ့။လောကမှာဘုရားတို့ကလည်းကမာရီဘလောက်ပဲဒုက္ခတွေများတယ်ပဲပြောပြောဒုက္ခနှစ်မျိုးဒီနေရာမှာရှိပါတယ်တဲ့နော်အဲ့ဒီဒုက္ခနှစ်မျိုးကကျင့်တဲ့ဆရာကောင်းတဲ့အစင်းအတန်အနှံ့ရတာအတွေ့လို့ခေါ်တဲ့အာယုံ၅မျိုးကိုအကြောင်းပြုပြီးဖြစ်ပေါ်လာတဲ့စိတ်ချမ်းသာမှုမျိုးကိုဒါကာမဒုက္ခလို့ခေါ်တယ်နော်အဲ့ဒီကာမဒုက္ခကိုစောစောပြောသလိုတိရိစ္ဆာန်လေးတွေလည်းနားလည်တယ်ပုထုဇဉ်တိုင်းနားလည်တယ်နော်အဲ့တော့အဲ့ဒီလိုဒုက္ခမျိုးမြတ်စွာဘုရားကဘယ်လောက်ထိတောင်ပြောထားတော့ဆိုရင်မိန်လဒုက္ခနော်မ မစင်နဲ့မစင်လူးနေတဲ့ချမ်းသာပဲတဲ့ဘာလို့ဆိုတော့နောက်ဆက်တွဲအကုသိုလ်အညစ်အကြေးတွေပါတဲ့အတွက်ကြောင့်သူ့မှာလုံးလုံး၆ပြည့်ကင်းတဲလဲစဉ်ချမ်းသာမျိုးမဟုတ်ဘူးနော်မစင်လူးနေတဲ့ချမ်းသာမျိုးပါတဲ့ဒါမျိုးကိုပွားများအားထုတ်ခြင်းမပြုဖို့နော်ပွားများအားထုတ်ခြင်းမပြုဖို့ဆိုတာကနော်ဒီဟာနဲ့ပဲဘဝရဲ့အနှစ်သာရပြည့်စုံပြီလို့မထင်မှတ်ဖို့ပေါ့နော်နောက်တစ်ခုကနော်និခမဒုက္ခပဝိဝေကဒုက္ခឧបသမဒုက္ခတံဘောဓိဒုက္ခဆိုပြီးတော့နော်အဲ့ဒါကတော့နော်အတွင်းအစ္ဆတစိတ်စွမ်းအားပေါ်မှာအခြေခံပြီးတော့ကောင်းမွန်တဲ့စိတ်နဲ့ပြည့်ကျင့်တဲ့ရလာတဲ့ဇန်တိုင်းဆိုင်ရာဒုက္ခတမာတိချမ်းသာနော်မိမိရဲ့စိတ်ကတမာတိတည်ငြိမ်လာလို့နော်ဇန်နေရတယ်ဆိုရင်ဇန်နဲ့ရှင်တဲ့និခမဒုက္ခအဲ့ဒါဇန်နာဒုက္ခပေါ့နော်အဲ့ဒီတဲ့ကိုကကျင့်ကြံကြုတ်ကိုဝိပဿနာတရားတွေစူးစမ်းအားထုတ်လို့နော်ဝိပဿနာတရားတွေစူးစမ်းအားထုတ်တဲ့အတွက်ကြောင့်ကိလေသာတွေငြိမ်းသွားတဲ့ဒုက္ခတွေကြတော့ឧបတမဒုက္ခနော်တကယ်သစ္စာလေးပါးကိုသိတဲ့အသိဉာဏ်ရပြီဆိုရင်တံဘောဓိဒုက္ခတဲ့အဲ့ဒီဒုက္ခတွေကတော့ဒုက္ခမဖက်တက်တဲ့တကယ်ချမ်းသာအစ်စ်မှန်ဖြစ်တဲ့အတွက်ကြောင့်နော်ဒုက္ခနှစ်ပါးကိုခွဲခြားနားလည်ပြီးသိအဲ့တော့ဆိုလိုတာကတော့ဦးဇင်းတို့တရားတော်များတို့ဘဝထဲမှာအခုရနေကြုံနေရတဲ့ကာမဒုက္ခတည်းတကယ်အနှစ်သာရမဟုတ်သေးဘူးအဲ့ဒီတဲ့လွန်မြတ်တဲ့ဒုက္ခနိခမဒုက္ခလွန်မြောက်ခြင်းချမ်းသာကိလေသာကင်းခြင်းရင်းဆိုရယ်ឧបတမဒုက္ခအမှန်တရားကိုသိမြင်လို့ဖြစ်ပေါ်လာတဲ့တံဘောဓိဒုက္ခဒီလိုဒုက္ခမျိုးတွေရှိတယ်ဒါကြောင့်အဲ့တော့အဲ့ဒါကိုပြန်ပြီးတော့မင်းကွန်ဆရာကြီးဘုရားကြီးကအနှစ်ချုပ်ပြလိုက်တော့ဘိဒ္ဓဒုက္ခနဲ့အစ္ဆဒဒုက္ခလို့ပဲနားလည်လိုက်တဲ့ဘိဒ္ဓဒုက္ခဆိုတာကဘိဒ္ဓအာယုန်ကြီးကြောင့်ဖြစ်ပေါ်လာတဲ့စိတ်ကျေနပ်မှုချမ်းသာအဲ့ဒါဘိဒ္ဓဒုက္ခမိမိရဲ့စိတ်အစဉ်လေးကိုနော်တမာတိပညာလမ်းကြောင်းပေါ်သီလတမာတိပညာသိက္ခာသုံးပါးလမ်းကြောင်းပေါ်တင်ပေးလိုက်လို့ဖြစ်ပေါ်လာတဲ့ချမ်းသာမျိုးကိုကျတော့အစ္ဆဒဒုက္ခအဲ့တော့ဘိဒ္ဓဒုက္ခနဲ့အစ္ဆဒဒုက္ခနှစ်ပါးမှာတကယ်ချမ်းသာအစ်စ်ရကြင်တဲ့ပုဂ္ဂိုလ်ကဘိဒ္ဓဒုက္ခပေါ်မှာမရှာနဲ့အစ္ဆဒဒုက္ခပေါ်မှာရှာတဲ့နော်ဒါနဲ့ပတ်သက်ပြီးဦးဇင်းတို့နော်အတိတဲကတက္ကမကြီးတရားဟိုတလောကပဲညင်းတဲ့တကောင်ကြီးနော်ဆယ်နှစ်ခွဲ၁၇နှစ်တော်ကြီးဖုန်းခေါ်လာလို့ဗာများလဲလို့ဖုန်းထဲမှာငိုပြီးလျှောက်သူကလည်းပဲဦးဇင်းတို့ကိုတားသမီးလိုဖြစ်နေရဆိုတော့တခြားလေရင်ဖွင့်ပြပြရရှိပုံမပေါ်ဘူးနဲ့တူပါရဲ့တခါလေးလေဘုန်းကြီးတွေအဲ့ဒီကြုံကြုံတရားလေးတွေနာရတယ်လူဘဝတရားလေးနော်အဲ့တော့ဆယ်နှစ်ခွဲ၁၇နှစ်လောက်ကြီးခေါ်လာတော့ဘာညာဖြစ်လို့ပါလေလို့ဆိုငိုဖုန်းထဲမှာလည်းငိုနေတယ်သူ့ဘဝအကြောင်းလေးရှာပြသူ့သားသမီးတွေပေါ့သူဘလောက်ကောင်းတဲ့အကြောင်းနော်သူ့တခါကြီးကတော့ဆုံးသွားပြီတခါကြီးဆုံးသွားပြီမဲ့သူဟာနောက်ရင်တော့လည်းမပြုတ်ဘူးရှိသမျှစီစဉ်နေလေဖြုံးမပြစ်ဘူးသူသားတယောက်သမီးတယောက်ရှိတာတယောက်အင်ကျလုံးစီဝယ်ပေးတာချမ်းသာထားတာပဲဒီမှာအမေရိကန်မှာအင်ကျလုံးစီဝယ်ပေးတာအဲ့ဒီလိုပြည့်စုံတဲ့ဒီရပညာလေးလည်းတတ်အောင်သင်ပေးတာသားကတော့တိတ်ပြီးတော့ဒုက္ခပေးဖို့မပေါ်ပါဘူးသမီးကနော်ဗမာပြည်ကဟိုတောင်ဆုံးဆရာတော်ပြောလို့ရှိပါတယ်ဒီရတချို့နည်းနည်းဗမာကြီးမှရောက်လာတဲ့ကလေးတွေမိဘစီကရစရာလိုချင်တော့အရှိတိုင်းယဉ်ကျေးမှုတော့လိုက်တယ်တဲ့ကိုယ့်ရဲ့အပျော်လိုချင်တော့ဒီရအနောက်တိုင်းယဉ်ကျေးမှုကိုလိုက်တယ်ဟမ်ကိုလိုတဲ့ဘက်ကြီးပဲလိုချင်နေရတာနဲ့တူပါရဲ့သူသမီးလေးကတော်တော်တော်ပါတယ်စိတ်တယ်ဒါပေမဲ့ဟိုဘာအတ္တကြီးတယ်လို့ဗမာစကားနဲ့ပြောတဲ့အပြောထဲမှာအတ္တကြီးတယ်ဆိုရင်အပြောမျိုးပြောရမှာမသိပါဘူးသူ့အမေစီကမေတ္တာကိုလည်းပဲအများတိုင်းရကျင်နေနဲ့တူပါတယ်အသက်ကလည်းပဲအစိတ်30တော့ရှိနေပြီနော်အဲ့တော့အမေကလည်းပဲယောဂရှိနေတာဆိုတော့ယောဂရှိတော့သူကလည်းပဲသူ့ဘဝလက်ကျန်ချိန်လေးမှာတရားနဲ့ပဲနေကျင်တယ်ဖုန်ရန်တန်ကားတွေလှူနေရရင်သူကျေနပ်တယ်တရားနာနေရရင်ကျေနပ်တယ်တရားဆွေးနွေးနေရရင်ကျေနပ်တယ်သူကလည်းအဲ့ဒီဟာလုပ်ချင်းတမီးကလည်းပဲသူ့ရဲ့ပုံမှာပဲပြုစုနေစီနေနဲ့တူပါတဲ့တော့သူ့ချက်ကျွေးပြုကျွေးနော်သူ့ကိုစောင့်ရှောက်လုပ်ပြီးအဲ့ဒီလိုမျိုးနေစီချင်းဟန်တူတယ်သူကလည်းမနေနိုင်ဘူးနင်တို့ဒီလောက်စာတွေလည်းတက်အောင်သင်ပေးထားပြီးပြီအိမ်နေလည်းပေးထားပြီးပြီငါပါလည်းပဲယောဂနဲ့ငါတရားငါလုပ်ချင်တယ်အဲ့တော့နော်အပေးယူမမြကြအောင်ခဏခဏယံဖြစ်တယ်နဲ့တူပါတယ်။ယံဖြစ်တော့တော့ကရဲ့တမိပူဖြစ်ပြီးတော့စိတ်တွေဆင်းရဲပြီးတော့အဲနော်လှမ်းလျှောက်တာပေါ့နော်။အဲ့ဒါပေါ့။ဒါကြောင့်တစ်ခါလေးစဉ်းစားကြည့်တာပေါ့နော်။အဲ့တော့သာသမီရှိရင်ဒုက္ခလို့ထင်ရပေမဲ့တစ်ခါလေးကြတော့လည်းပဲအဲ့ဒီဒုက္ခတွေစီကနေ ဒုက္ခအပူမီးတွေမလာဘူးလားလာလားသူ့မှာဆိုပစ္စည်းတွေလည်းချမ်းသာတာပဲငိုနေရတာတကွာကြီးယောဂလည်းရှိသေးတယ်နော်အဲ့တော့ဆိုတာကအဲ့တော့ဦးဇင်းတို့မြတ်စွာဘုရားပြောတဲ့ဒီမှာဘိဒ္ဓဒုက္ခနဲ့အစ္ဆတဒုက္ခဒါလေးကိုစဉ်းစားသိကျင်တာပါဘိဒ္ဓဒုက္ခဆိုတာကဒီအာယုံ၅ပါးကြောင့်ရတာလေအာယုံ၅ပါးဆိုတဲ့နေရာမှာနော်မိမိရဲ့ပိုင်ဆိုင်ထားတဲ့သာသမီစတဲ့တက်ရှိတက်မဲ့တွေရောအကုန်လုံးငါနေဖြစ်ပေါ်လာတဲ့ချမ်းသာကိုဘိဒ္ဓဒုက္ခလို့ခေါ်တယ်။ຢာဓုကြောင့်ဒုက္ခပဲဖြစ်ဖြစ်ကိုတက်ထားတဲ့လောကီပညာတွေကြောင့်ရတဲ့ဒုက္ခပဲဖြစ်ဖြစ်ငွေကြေးကြောင့်ရတဲ့ဒုက္ခပဲဖြစ်ဖြစ်သာသမီကြောင့်ရတဲ့ဒုက္ခပဲဖြစ်ဖြစ်အဲ့ဒီဟာကို၅မျိုးချုပ်လိုက်ရင်အာယုံ၅ပါးကြောင့်ရတဲ့ဒုက္ခလို့ခေါ်ပါတယ်။အဲ့ဒီဒုက္ခဟာအချိန်မီ၍ထထပြီးမီးတောက်နိုင်တဲ့အတွက်ကြောင့်ချမ်းသာအစစ်မဟုတ်ဘူးတဲ့အဲ့တော့အစ္ဆတဒုက္ခကိုရအောင်ရှာတဲ့အစ္ဆတဒုက္ခဆိုတာကိုယ့်ရဲ့စိတ်အစဉ်လေးကိုတိလလမ်းကြောင်းပေါ်တင်တမာတိလမ်းကြောင်းပေါ်တင်ဘာဝနာလမ်းကြောင်းပေါ်တင်စဉ်းစားကြည့်အဲ့အစ္ဆတဒုက္ခရှာတဲ့နေ့ကဘိဒ္ဓဒုက္ခရှာတဲ့နေ့ကခက်သလားစဉ်းစားကြည့်ဘိဒ္ဓဒုက္ခရအောင်ရှာတာတခါကြီးတော့မကြီးတို့မပင်မလားပင်မလားပတ်စံနေရအောင်ရှာနေတာအခုလာကစာဝင်လို့တဲ့အလုပ်တွေလုပ်ကြတယ်ပတ်စံရဖို့ပတ်စံရဖို့ဆိုတာနော်နေနိုင်ထိုင်နိုင်ဖို့စားနိုင်ဖို့သုံးနိုင်ဖို့ဆွဲနိုင်ဖို့ဒါဘိဒ္ဓဒုက္ခရအောင်ရှာတယ်ဘိဒ္ဓဒုက္ခပင်မန်းတဲ့ဟာကြီးကိုတအားရအောင်ရှာနိုင်ပြီးလွယ်ကူတဲ့အစ္ဆရဒုက္ခကြတော့ဦးဇင်းတို့ကမေ့နေကြတယ်နော်ဟုတ်တယ်မလားအစ္ဆရဒုက္ခကသီလသမာဓိပညာဖြစ်အောင်ဘယ်တော့လွယ်လဲဆိုတော့ကဲသမာဓိနဲ့ပညာဖြစ်အောင်ဆိုရင်ကဲစောစောကပြောသလိုပေါ့ကိုကောင်းမောင်းသွားနေတယ်ဒါမှမဟုတ်အလုပ်ထဲမှာအသိအရေးမကြီးတဲ့အချိန်ကြီးဆိုရင်မေတ္တာလေးပို့နေမယ်ဆိုရင်အစ္ဆရဒုက္ခမရဘူးလားရလားချက်ချင်းငြိမ်းပါလေမေတ္တာလေးပို့နေမယ်စိတ်ထဲမှာဟုတ်တယ်မလားလွယ်ကူတဲ့နည်းလေးတွေပြောတာပေါ့မနေ့ကမိုးလင်းလာလို့နော်မျက်နာသိပ်ပြီးဟေးဆိုတာနဲ့နော်မျက်နာမသိခင်မျက်စိနှလုံးလေးပွင့်လာပြီဆိုတာနဲ့ကိုယ့်ရဲ့ဘဝကိုတဘဝတည်းတင်မကဘူးတန်တရာလမ်းဆုံးအထိညွန်ပြပေးတော်မူတဲ့မြတ်စွာဘုရားကိုအရင်ဆုံးစိတ်နဲ့အာယုံပြုလိုက်ကျေးဇူးကြီးမားလိုက်တာကိလေသာကင်းစင်တော်မူတဲ့မြတ်စွာဘုရားငါတို့ပညာတွေကတဘဝအတွက်ပဲအမခံနေတာမြတ်စွာဘုရားပေးတဲ့အတိအကျတဘဝအတွက်တည်းမဟုတ်ဘူးတန်တရာလမ်းဆုံးတန်တရာဘဝတည်းတင်ကျင်နေဖို့မဟုတ်ဘူးအဲ့ဒီဒုက္ခတွေနဲ့ယဉ်ကျေးနေတဲ့တန်တရာရဲ့ထွက်ပေါက်အဆုံးထိအောင်ဘုရားပြထားပေးတာအဲ့ဒီတော့ပြထားပေးတဲ့ဘုရားကျေးဇူးတင်စရာမကောင်းပဲပဲရှိပဲမယ်အဲ့တော့မျက်စိနှလုံးပွင့်လာတဲ့တရားနဲ့နောက်ဆုံးဗုဒ္ဓံတရဏကိစ္ဆာမိဇမန္တရဏကိစ္ဆာမိတန်ခတရဏကိစ္ဆာမိလောလောလေးပါစိတ်ဆောင်အစ္ဆတဒုက္ခမရဘူးလားရလားရပါတယ်လွယ်လွယ်လေးပတ်စံကုန်လားအချိန်ရောကုန်လားမကုန်ပါဘူးတော့ကြီးပဲနော်အဲ့တော့ဦးဇင်းတို့ဆိုတာအဲ့တော့မျက်နှာလေးတက်တော့မယ်ဆိုရင်ရေကင်ပြီဆိုရင်ရေလေးရဲ့အေးညက်ကြီးတင်တာလေးအာယုံပြုလိုက်ဟောဤရေလေးအေးညက်ကြီးတင်တန်ရှင်းသလိုငါရဲ့တနေတာလည်းပဲဤရေစင်ကဲ့သို့အေးညက်ကြီးတင်တန်ရှင်းပါစေပြီးရင်အနည်းဆုံးလူကကိုယ့်ရဲ့မိသားစုလေးဤရေစင်ကဲ့သို့အေးညက်ကြီးတင်တန်ရှင်းပါစေမျက်နာလည်းတင့်နေပေါ့ကိုလုံးရရှိရလဲလုံနေပေါ့စိတ်လေးကိုလည်းအဲ့လိုအလုပ်ပေးထားလိုက်အစ္ဆတဒုက္ခမရဘူးလားရလားကိုအိမ်ထဲကနေမှဖြည်းဖြည်းချင်းကိုတရက်ခွက်ထဲတစ်မျိုးတည်းအလုပ်ထဲမှာရှိတဲ့ပုံကိုယ်လေးတော့တကဘာလုံးမှာရှိတဲ့ပုံကိုယ်လေးအနန္တတီအာကာသစကြဝဠာကြီးထဲမှာမျောတဲ့နော်ဒီစကြဝဠာတိုင်းမှာရှိနေတဲ့တတ္တဝါတွေအထိဤရေစင်ကဲ့သို့ကြည်လင်အေးမြတ်တန်ရှင်းကြပါစေမေတ္တာပွားမေတ္တာဘာဝနာကုသိုလ်မရဘူးလားရလားနော်သောသောကမြစ်သားဆရာတော်ကြီးခေါ်သွားတယ်။နှုတ်တညစ်စာမြဆိုတဲ့အချိန်ဟာဦးဇင်းတို့နားလည်တာနဲ့ဆရာတော်ကြီးနားလည်တာနဲ့တော့တမျိုးဖြစ်သွားတယ်။နော်။အဲ့ဒီနေရာမှာဂန္ဓောဟနမတ်တံပြီးနတ်တာတစ်ချိတ်မြလို့လည်းဆိုတယ်။နတ်တာတစ်ချိတ်မြဆိုတာနတ်တာတုံးလေးတစ်ခါကြိတ်ယုံမြဆိုတော့ဆရာတော်ကြီးတွေယူဆတာလည်းပဲနှစ်မျိုးယူဆတဲ့အယူဆဖြစ်ပါလိမ့်မယ်။မေတ္တာကိုနော်ကြာကြာလေးပို့စေခြင်းလို့လည်းဖြစ်ပါလိမ့်မယ်။နှုတ်တညစ်စာဆိုတာတစ်ခါညစ်တဲ့အချိန်လေးဆိုတာတစ်စက္ကန့်ရဲ့နော်ဒီနှုတ်တခါညှစ်လိုက်တဲ့အချိန်လေးကိုပြောတာလို့လည်းပဲယူဆကြတယ်ဆိုတော့မြတ်သားဆရာတော်ကြီးတို့ကတော့ဒီနွားတကောင်ရဲ့ရှိနေတဲ့နှုတ်တွေကိုအကုန်လုံးညှစ်ပြီးလိုက်တဲ့အချိန်နာရီဝက်တနာရီလောက်ကြာတဲ့အချိန်လို့သူကတော့လည်းညံ့များပြုတ်စီခြင်းလို့ပြောတာဖြစ်ပါလိမ့်မယ်နဲ့တူတယ်ကဲထားတော့အဲ့တော့နော်အဲ့တော့ဆိုတော့ကအစ္ဆတဒုက္ခဆိုတာကိုယ့်ရဲ့စိတ်ကိုအတုံးချပြီးတော့ရလာတယ်တိရသမားဒီပညာလမ်းကြောင်းပေါ်ကနေရလာတဲ့ဒုက္ခမျိုးအစ္ဆတဒုက္ခအဲ့ဒါကတော့ဘသူဆီယာမှာလိုက်တောင်းရလဲမလို့အချိန်လဲမလို့နေရာလဲမလို့အတိပဲလို့တာတကောင်ကျော်အိတ်မပြောလို့ညအိတ်မပြောဘူးဆိုလို့ရှိရင်လေကိုရထားတဲ့စာလေးတွေနှလုံးသွင်းပြီးတော့မေတ္တာပို့နေမယ်တစ်ခုခုနှလုံးသွင်းနေလိုက်မယ်ဆိုရင်
အစ္ဆရဒုက္ခအချိန်မရရတာနေရာမရရတာအဲ့ဒီလိုမျိုးပေါ့နော်အဲ့ဟိုပြီးခဲ့တဲ့ဘက်ကတင်ထားတဲ့ဇတ်တော်တွေရလို့ပေါ့ဒီပစ္စေကဗုဒ္ဓရှင်မြတ်ဒီကိုယ့်ရဲ့အကုသိုလ်ဖြစ်စဉ်ကိုယ့်ရဲ့အကုသိုလ်ဖြစ်စဉ်ကိုအာယုံပြုပြီးတော့စိတ်တ ानु ပတ္တနာနည်းနဲ့ရှုကြလိုက်တာပစ္စေကဗုဒ္ဓဖြစ်တယ်အဲ့ဒါတော့နည်းနည်းဝိပဿနာခံရောက်လာပြီစိတ်ဖြစ်စဉ်လေးကိုနော်ပြောင်းလဲပုံလေးတွေကိုလိုက်ကြည့်တဲ့နည်းစိတ်တ ानु ပတ္တနာနည်းနဲ့အဲ့လောဘစိတ်ဖြစ်လာတဲ့အခြေအနေမဖြစ်ခင်ရအခြေအနေဖြစ်ပြီးတော့ပြောင်းလဲသွားတဲ့အခြေအနေတန်တတိကိုအဲ့မှာလိုက်ဖြတ်တာပဲတန်တတိဖုံးနေတဲ့အတွက်ကြောင့်အနေစာလက္ခဏာမတင်ဘူးအဲ့ဒီတန်တတိကိုတခန်းစီတခန်းစီဖြတ်နိုင်တယ်ဆိုရင်အနေစာလက္ခဏာပေါ်တယ်အဲ့ဒီညိုပေါ်အောင်ရှုတဲ့စိတ်တ ानु ပတ္တနာနည်းနဲ့ရှုလိုက်တာကိုယ်တဏ္ဍာမှာဖြစ်သွားတဲ့အကုသိုလ်ကိုအရှုခံထားပြီးရှုလိုက်တာပစ္စေကဗုဒ္ဓငါးပါးဖြစ်သွားတယ်အဲ့တော့အခုလည်းပဲအစ္ဆဒဒုက္ခဆိုတာအဲ့ဒီလိုဝိပဿနာဉာဏ်နဲ့ရတဲ့ဒုက္ခတွေရတယ်ပဲအစ္ဆဒဒုက္ခတွေပဲအဲ့ဒီဝိပဿနာဉာဏ်ကနေတစင်နော်ရင့်တန်လာတဲ့အခါမှာမဲ့ဉဏ်ဖူဉဏ်ထိသွားအဲ့တော့ဦးဇင်းတို့ယောဂီတယောက် ਨੇ ကြုံရဘူးတယ်။ तू ကအာနာပါနမှတ်လိုက်တယ်။ဝင်နေထွက်လေမှတ်လိုက်တယ်။ तू ကလှုပ်လာတဲ့အလေးကျင့်လေများလာတဲ့အခါ तू ကတမာတိတိတ်ထူထောင်စရာမလိုဘူးလို့ဆိုပါတယ်။ဝင်နေထွက်လေမှတ်လိုက်လို့၄-၅မိနစ်တော့မှတ်လိုက်ရင် तू ကတမာတိရသွားပြီ။ဦးဇင်းတို့စာပေမှာဗာရှိတယ်ဆိုတော့ဝိတ္တိမဲ့မှာဉာဏ်ပိုင်းဆိုင်ရာအခြေအနေရောက်သွားပြီဆိုရင်အဲ့ဒီဉာဏ်ကပဲဥဆောင်ပြီးတော့ဘလို့မှတ်ပါဆိုတဲ့ဘာလို့ရမလဲဆိုတာဉာဏ်ကတင်သွားတယ်ဆိုတာတမာတိတာရှိစေတမာဟိတောယထာဘူတံပဇာနာတိစိတ်ငြိမ်သွားပြီဆိုရင်အမှန်တိုင်းမြင်တယ်မြင်တဲ့အခါမှာဉာဏ်ကသူ့အလုတ်ကအမှန်ကိုမြင်တဲ့အလုတ်ဆိုတော့အဲ့ဒီဉာဏ်ပေါ်တဲ့အချိန်မှာဉာဏ်ကသူ့သိစရာလေးတွေကိုတိတိသွားတာရှုရတာအချိန်မြေအခါမြေသူရှုလို့ရတခါတလေရှုကောင်းလို့တိတ်ရှုပါများရင်တခါတလေပညာလုံးတော့မိဖဲနဲ့ရှုလို့ရတယ်ဒါပေမဲ့ပင်ပန်းနွမ်းနေလို့တော့မနေဘူးဒါပေမဲ့သူ့စိတ်ထဲမှာပင်ပန်းနွမ်းနေမှာဆိုးလို့ဆိုပြီးတော့တခါတလေညဆိုရင်တရားမထိုင်ရဘူးဆိုသူပြောတယ်သူကစာသိမ့်နားမလဲပြင်မဲ့သူပြောတဲ့အပြောဟာဦးဇင်းတို့စာပေတွေနဲ့ညီတာတွေအများကြီးတွေ့ရတယ်သူအာနာပါနာကိုဖတ်လိုက်တယ်မှိုင်းမှိုင်းမှိုင်းနဲ့ဒီဝင်လေထွက်လေမှိုင်းရင်ကနေဝင်လေထွက်လေကိုတိတဲ့စိတ်အဲ့မှာဝင်လေထွက်လေကိုအစအလယ်ဆုံးတိတယ်သူဘယ်လိုသိတယ်လဲနော်ဝင်လေထွက်လေအစအစလေဆုံးတာကဝင်လေနာတိပြားမှာစလိုက်တယ်နောက်တခါထွက်လေဖြစ်သွားပြီဆိုရင်ဝင်လေကဆုံးပြီထွက်လေပေါ်တော့မယ်ဆိုရင်ဒီမှာဝင်လေဆုံးပြီအဲ့တော့ဝင်လေစလိုက်တဲ့အချိန်နဲ့ထွက်လေဖြစ်ခါနီးဝင်လေဆုံးတဲ့အချိန်နဲ့အလဲမှာတည်နေတဲ့အချိန်နဲ့အဲ့ဒါကိုဝင်လေရဲ့အစအဆုံးလို့ခေါ်တယ်ထွက်လေစသူကမှတ်ပါများတဲ့ခါကျတော့အစအလဲဆုံးသုံးချက်လုံးကိုမိအောင်ဖမ်းနိုင်တာကိုပြောပြတာဦးဇင်းတို့မှတ်ခါစားယောဂီတွေကတော့ဝင်လေတိထွက်လေတိလောက်ဆိုရင်လုံလောက်ပါတယ်အဲ့ဒီလိုမှတ်လို့ဦးဇင်းတို့ဒီအာနာပါနသတိတုတ်တန်နေမှာတတော်ဝအတ္တသတိတတော်ဝပတ္တသတိဝင်လေထွက်လေကိုသတိလေးကပ်ပြီးလိုက်အဲ့ဒီဝင်လေထွက်လေကရှေးရင်ရှေးတယ်ဒီကံဝဒီကံဝအတ္တတံတော်ဒီကံဝအတ္တတမိတိပဇာနာတိဒီကံဝပတ္တတံတော်ဒီကံဝပတ္တတမိတိပဇာနာတိရတ္တံဝအတ္တတံတော်ရတ္တံအတ္တတမိတိပဇာနာတိရတ္တံဝပတ္တတံရောရတ္တံပတ္တတမိတိပဇာနာအဲ့ဒီစာမှတ်ခါစားပုဂ္ဂိုလ်တွေဟာကိုယ့်ရဲ့ဝင်လေထွက်လေလေးပေါ်မှာပဲတာမန်တတိကတ်ထားလိုက်တတိကတ်ထားရင်ကိုယ့်ရဲ့ဝင်လေထွက်လေရာရှေမှန်းတူမှန်းကကိုကចောင်းကြဆိုင်နေစရာမလိုဘူးကိုယ့်လေရဲ့ရှေမှန်းတူမှန်းဟာကိုယ့်ကိုသိလာတယ်ရှေရင်ရှေတယ်မှတ်တူရင်တူတယ်မှတ်ရှေတဲ့လေကိုရှေတဲ့လေမှန်းသိနေဖို့ပဲအဲ့တော့ကိုယ့်လေရာတူတဲ့လေတွေဖြစ်ပါများရင်မောလာလိမ့်မယ်ရှေတဲ့လေတွေကြည့်ဆိုလို့ရှိရင်လည်းစိတ်ထွက်သွားတယ်အဲ့တော့မတူမရှိဟုတ်တော့အဲ့တော့ဘာပဲပြောပြောဆိုတာကတော့ရှေမန်းတူမန်းသိနေဖို့ပဲရှေမန်းတူမန်းသိရင်သူကသူပြန်ပြီးတော့ထိန်းသွားနိုင်တယ်ဒါကစကားစအာနာပါနမှတ်ခါစပုံကိုယ်ရဲ့အလုပ်အဲ့တော့မှတ်ပါများလို့ရှိရင်တပ္ပကာယပဋိသန္ဝေတိအတ္တသိတ္တမိတိသိခတိသာဝင်လေရဲ့အစအလယ်ဆုံး၃ပါးလုံးကိုသိလာတယ်ထွက်လေရဲ့အစအလယ်ဆုံး၃ပါးလုံးကိုသိလာတယ်နောက်တစ်ချက်မှာအဲ့ဒီလိုမျိုးလာပါတယ်အဲ့တော့အဲ့ဒီယောဂီလျှောက်တဲ့အခါမှာနော်သူဟာဝင်လေထွက်လေကိုမှတ်လိုက်တာနဲ့အစအလယ်ဆုံး၃ပါးလုံးကိုတိလိုက်တဲ့အခါမှာဝင်လေချုပ်တာနဲ့ဝင်လေတိတဲ့စိတ်ချုပ်သွားတာနဲ့တစုံထွက်လေပေါ်လာတာနဲ့ထွက်လေတိတဲ့စိတ်ထွက်လေချုပ်သွားတာနဲ့ထွက်လေတိတဲ့စိတ်ကချုပ်သွားတာနဲ့တစုံစီတစုံစီကိုအတွဲလိုက်အတွဲလိုက်သူမြင်လိုက်တဲ့မြင်တွေ့အောင်ရှုမှတ်နိုင်တဲ့အတွက်ကြောင့်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသူကအဲ့ဒီမှာလက္ခဏာကြီး၃ချက်ထဲမှာအနတ္တလက္ခဏာကိုပို့ထင်တယ်လို့ဆိုပါတယ် အဲ့တော့အဲ့ဒီလိုရှုမှတ်လိုက်တဲ့အခါနော်သူရက်ရှည်နဲ့ရှုမှတ်မယ်ဆိုရင်မကြမကြသူ့ရဲ့ဒီနှလုံးသားကနေအလင်းရောင်တွေထွက်တယ်နှလုံးသွေးကြည်လင်လာတဲ့အခါအလင်းရောင်တွေထွက်တတ်တယ်ဆိုတာလည်းစာပေထဲမှာရှိတယ်အဲ့သူ့အပြောသူ့ရဲ့နေဝင်ထိုင်ပုံနဲ့လောကဓာတ်တွေကိုယဉ်ဆိုင်တဲ့အခါတည်တည်ငြိမ်ငြိမ်ယဉ်ဆိုင်ပုံနဲ့ထောက်လိုက်တဲ့အခါမှာလည်းသူကျတော့မြင်များဟောဖြစ်ပါတယ်အဲ့တော့ဦးဇင်းတို့ကတက်တည်ထူထူတာကတရားဆိုတာရနိုင်တဲ့ခက်ခါအိဇဒဒုက္ခဆိုတာရအောင်ရှာနိုင်တဲ့ခက်ခါလို့ပြောလိုတာပါဟိုတရားမရနိုင်တဲ့ခက်ခါမျိုးမဟုတ်ဘူးဒါကြောင့်ဟိုဝေဘူးဆရာဘုရားကြီးတို့နော်သူတို့မိတ်နေဆိုလို့ရှိရင်လည်းကြောက်ဆယ်ဝေဘူးဆရာဘုရားကြီးတို့မိတ်တာတယ်ကြည့်ရန်ကုန်တက္ကသိုလ်တမန်တော်မှာအထောက်တော်လှအောင်လို့ပါလို့ညာတို့စတဲ့တကယ်တရင်သာဆရာတွေဗာဒီညာတွေကပင့်ပြီးတော့တရားဟောတဲ့ဟိုလိုလက်နေဒီလိုလက်နေမိကွန်းတွေဘောက်ပဲနေသူ့ရဲ့ပြောက်မှတ်ချက်ပြောပုံကတခုတည်းပဲဝင်လေထွက်လေပဲတည်အောင်လုပ်ပါဒါပဲဒီအလုပ်ပဲလုပ်ခိုင်းတာဝင်လေထွက်လေပုံမှာပဲတည်အောင်လုပ်တည်အောင်လုပ်ဒါဆိုရင်အကုန်အဖြေတွေရှင်းသွားလိမ့်မယ်ဆရာတော်ကြီးကဒီတသမတ်ထဲလမ်းကြောင်းပုံမှာပဲခိုင်းတယ်ဖခင်လည်းပဲအာနာပါနတတိတုတ်တမှာဒါကိုပဲခိုင်းထားတယ်ဝင်လေထွက်လေလမ်းကြောင်းပုံမှာပဲအဲ့တော့နှာခေါင်းပိတ်တဲ့လူတွေကတော့အာနာပါနမမှတ်နိုင်ဖောင်းပိန်တော့ဘာလို့မှတ်လို့ရပါတယ်နော်အဲ့တော့ဆိုလိုတာကဦးဇင်းတို့တက္ကသိုလ်ကမှဒီအစ္ဆတဒုက္ခဆိုတာကနေရာမရွေးအခါမရွေးရနိုင်ဘိဒတ်ဒုက္ခဆိုတာကတော့ရှားတော့လည်းပဲဒုက္ခနဲ့ယဉ်ပြီးရှားရတယ်နော်ကိုကလိုချင်ပေမဲ့ရတဲ့အခါရှိသလိုမရတဲ့အခါရှိတယ်ရလာကြတော့လည်းပဲကိုယ့်လက်ထဲမှာနေသလိုရှိတယ်မနေသလိုရှိတယ်ဟုတ်တယ်မလားဒီလိုဘိဒတ်ဒုက္ခပေါ်မှာကအမြဲတမ်းတသမတ်ထဲချမ်းသာမှုကိုအမြဲတမ်းမရနိုင်ဘူးတသမတ်ထဲချမ်းသာမှုကိုရခြင်းအစ္ဆဒဒုက္ခကိုရအောင်ကြိုးစားအဲ့တော့ဦးဇင်းကအဲ့တုန်းကကြီးကဒီအစ္ဆဒဒုက္ခနဲ့ဘိဒဒုက္ခကိုရှင်းပြတယ်ဒကမကြီးတို့သာသမီကြောင့်ကျင့်တဲ့ဆရာတွေလည်းပဲအများကြီးကြုံရမှာပါလို့ကိုသာသမီလိမ့်မရင်လိမ့်မှာတော့သူတို့သိတတ်ရင်သိတတ်တယ်လို့အဲ့တော့သူ့ကိုတရားကိုယ့်ကိုတရားကိုနားလေပေးလိုက်ဒကမကြီးကမိဘဆိုတော့မိဘဘာလုပ်ပေးရမှာလဲသာသမီပုံမှာလုပ်ပေးနိုင်တာအကုန်လုပ်ပေးလိုက်မလုပ်ပေးနိုင်တာကြတော့လည်းပဲကိုမတတ်နိုင်ဘူးအဲ့တော့ကိုကိုပြန်ဖြေရမှာကငါသူတို့အပေါ်မှာတောင်းကြည့်ပြီအဲ့ဒီလိုတွေးဓမ္မကိုတွေးပုဂ္ဂိုလ်မတွေးနဲ့အဲ့တော့ကိုကဘာလို့ရမှာလဲကဲ तू မကြည်နဲ့တော့လည်းပဲ तू ကမောင်းချပြီဆိုတော့အိမ်ကမောင်းချတယ်အဲ့တော့ तू လည်းပဲသူ့ဟာ तू တအိမ်ဝယ်ပြီးနေတာပေါ့နော်ဟိုမောင်းချတယ်ဆိုတာလည်းပဲမေးအတင်းသွားစီခြင်းတော့လည်းဟုတ်ချင်မှာဟုတ်မှာပေါ့စိတ်ဆိုးလို့လည်းဖြစ်ချင်ဖြစ်မှာပေါ့ဒါပေမဲ့တကြဲကြဲပေါ့နော်ကဲအဲ့တော့ထားပါတော့အဲ့တော့သူကတူတူနေပြီသူကတူတူအဲ့ဒီမှာနေနေတဲ့ခါအဲ့တော့ကိုအစ္ဆဒဒုက္ခမှသာလင်ချမ်းသာဒုက္ခအစစ်မှန်ကိုရနိုင်မှာလို့အဲ့တော့ဖះဟောထားတဲ့အတိုင်းပဲကျတော့ကတော့ဟောပေးရမှာပဲအဲ့တော့အစ္ဆဒဒုက္ခဘိဒဒုက္ခနှစ်မျိုးမှာအစ္ဆဒဒုက္ခကသာလင်နေရာမရွေးအခမရွေးရနိုင်တဲ့ဒုက္ခရှာတော့လည်းပဲဒုက္ခနဲ့မရင်းရဘူးနော်ပြီးရင်လည်းပဲဒုက္ခအကျိုးဆက်ဆက်ကိုသာပေးစေနိုင်တယ်ဒါကြောင့်မြတ်စွာဘုရားကဒီနေရာမှာဒုက္ခနှစ်မျိုးခွဲခြားနားလည်ပြီးတော့အစ္ဆဒဒုက္ခကိုသာရအောင်ကြိုးစားအားထုတ်ဆိုတာဒါကြောင့်အဲ့ဒီလိုပြောရတာအဲ့တော့ဥစဉ်တို့တက္ကမတွေသီလလမ်းကြောင်းမှာတမာတိလမ်းကြောင်းမှာဒါကြောင့်ရုပ်စွာအောင်တစ်ခါတည်းကိုအိမ်သာတက်နေတော့မှကိုယ့်ရဲ့32ခုထာတအတုပကမ္မထံစီးချလိုက်မယ်ဆိုရင်နော်အိမ်သာတက်နေတဲ့အခြေအနေမျိုးမျက်နှာတက်နေတဲ့အခြေအနေမျိုးမှာတောင်မှအတုပကမ္မထံလေးစီးချလိုက်မယ်ဆိုရင်အော်ငါခန္ဓာကိုယ်ရဲ့မတင့်တယ်ပါလားလို့အဲ့လောက်လေးနှလုံးသွင်းရင်ကိုပဲကိုယ်သူနဲ့ပတ်သက်တဲ့စိတ်မရဘူးလားအဲ့ဒါဆိုရင်လောဘမဖြစ်ဘူးပေါ့နော်ဆိုတာကအဲတနေ့မိုးတော့အလင်းရလာပြီလေအော်ငါမသေးသေးဘူးပဲဒါပေမဲ့အချိန်မီးတနေ့သေးသွားတယ်တနေ့နိုးလာပြီဆိုလို့ရှိရင်နော်အဲ့တော့နော်ဒူတွေအရွယ်မီးအခါမရွေးအချိန်မီးသေးနိုင်နေတာအဲ့တော့ငါဒီမိုးချဧကံသေးရမယ်အချိန်မိုင်းသာလို့တော့တယ်အဲ့ဒီလိုမျိုးလေးတွေပဲသေခြင်းတရားကိုအဲ့ဒီလိုမပြတ်သတိရပြီအဲ့ဒီလိုသတိရပေးလိုက်ရင်ဒီနေ့တာငါအရေးကြီးဆုံးလောက်ကပါလေအတိတ်တတိပေါ်ပါလေဒါကြောင့်တေခြင်းတရားကိုလည်းပဲဒါကြောင့်အဲ့တော့အစ္ဆဒဒုက္ခကိုရခြင်းဦးဇင်းတို့တရားကမှာအလွယ်ဆုံးနည်းလမ်းကတော့ရှေးဆရာကြီးတွေကမိမိရဲ့စိတ်ကိုစောင့်ရှောက်ဘယ်လိုစောင့်ရှောက်မလဲအကုသိုလ်ညစ်ကြေးတွေမကအောင်စောင့်ရှောက်ကိုယ့်ကိုယ်ကိုတကယ်ချစ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်စိတ်အစင်မှာအကုသိုလ်ညစ်ကြေးတွေမကအောင်စောင့်ရှောက်ရတယ်နော်အတ္တနိစေပြည့်ရန်စင်ညာရခိယနသူရခိတံဆိုတဲ့ဗောဓိဓါသကုမာရဝတ္ထုမှာမြတ်စွာဘုရားအဲ့ဒီတော့ဟောထားပါတယ်ကိုယ်ကိုတကယ်ချစ်တဲ့ပုဂ္ဂိုလ်ကညင့်သုံးရံမှာနော်ဒီနေ့ညင့်သုံးရံမှာသုံးရံရှိတဲ့အချိန်လုံးကိုယ်စိတ်လေးကိုအမြဲတမ်းနိုးလာတဲ့အချိန်မှာသိတဲ့အချိန်မှာစောင့်ရှောက်ပေးနေရတယ်တဲ့အဲ့တော့စိတ်စောင့်ရှောက်နေရလည်းပဲ ကိုယ့်ရဲ့အကုသိုလ်ဖြစ်စဉ်အခက်ကြီးမဟုတ်ဘူးဒါကြောင့်နော်ဘုရားနှုတ်တတိနီးနဲ့လည်းပဲကိုယ့်ရဲ့အမှန်တွေကိုကိုယ့်ရဲ့အတိညာအမှန်တွေရအောင်လမ်းညွှန်ပေးတဲ့ဖရာရဲ့ဂုဏ်တော်တွေကိုပွားများတဲ့နီးနဲ့လည်းပဲစိတ်အစဉ်မှာလောဘဒေါသကိလေသာတွေမကပ်အောင်စောင့်ရှောက်တဲ့နီးဘုရားနှုတ်တတိဆိုတော့ပြောသလိုကြည်တဲ့အေးများတဲ့ရည်စင်တွေကိုတတ်တည်ရထားပြီးတော့ အလုံးစုံတတ္တဝါတွေပေါ်မှာဤရည်စင်ကဲ့သို့ကြည်စင်တန်ရှင်းအေးများပါသည်ဆိုတဲ့မေတ္တာပွားပြီးတော့နေတဲ့နီးနောက်တစ်ခါမိမိရဲ့နော်ဒီကိုယ်လက်တုတ်တင်တဲ့ကိုယ်လက်တုတ်တင်တိုင်းဒီခန္ဓာကိုယ်ရဲ့အတုပသဘောတွေကိုမြင်အောင်ကြည့်တဲ့အတုပဘာဝနာပွားတဲ့နီးငါသည်နော်အချိန်မီအခါမီသေးနိုင်ဤငါသည်မောချဧကံတေယျမီအသက်သည်မမြဲသေးခြင်းသာမြဲဤလို့အဲ့ဒီလိုမျိုးရှင်ရင်နဲ့မရဏတတိဘာဝနာနီး marana tadi. Sarudharaka namaka, no? Sadado ima bhavana, sarudharaka namaka. So we don't, eri jomyo, shesiyara idea. Jane, a song kamatan, a miek, poamyare kamatan, sado, anabana sare kamatania, she gong shime. Dabi me, doyen lying, jere kamu, eri kamatan limun and niare. Buddha no tadi kamatan, midda bhavana, poamyare kamatan, aduba the bo, kukana go, a chame, say ye, aduba the bo, a chame, you doing it, abe. Nanya de Aduba the words and I the big woman, you know, Chuhalai, the Aduba the words and I like Amuya, Tika, Pilisa, and Aduba the war, and a Kokanaguma, Aduba the war, Boy, Janet, Alon, Lokana, Badu, Kana, Vesibi, Aduba the Wawasra, Mianavi say, no, Mimia Kanaboma, Kamaraga, Nudia, Daddy, your daughter, to me, the number of my second, the Kamaraga, Nudia, Daddy, your badwalim, Eras in Chanam. Suraga Aduba Bana Boil and Nina Leve Segu, Sansha Nine, Maranatari Bana Boil and Nina Leve, Segu, Sansha Nine. Edo, a low tema, low yen, no, cool song, Kamatan, Lemu, Oda Notary, Midas, Tayang, Maso instead of Yayi, no Patans of Yayiga, no, the Mane Muda, Len Yalare, so ye, no, the Lumio Boda Notary Boabu, Meda Bana Boabu, Aduba Kamatan Boabu. But another day, Kamatan Wabu, no, Aya Tadin, Piashin, Udin, Low, Chilai Ba, Yana Dillin, Yego, Mian, Jilin, Meda, Boalai Ba. Go let those then do certain singing Aduba, Boalai Ba, Dene, 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 Nenya, Lutter Kaya, Go Kanda, Dena, Marana, Boalai Ba, so you know, Masoe, Patansro, here you got Ludio, Eridu, a low tear for Walema, is that that Duka, Yazichin? Is that a Duka, Mada, Chame, Boa, Boalachin, Dambio, Sichaname? They are. Is that a duka mother? They get chanda, same will be in a pit at the young. Beta duka riboma, Yeti Nibane, Luera, Uzuno Garamari, Buddhism at the Pawada, Beta duka with duka tenabo, Puerti than it, Walu than it, Pacom, Puerti da Conabo, or not, Dabi, Horema, and a car was a quago, Buddhism, the Pawaya, the Cardelli Gita, and the Giba. Tayu, like Savido, and Nedaran in there, no, the Buelan de Venegi, like Sanime, Biovari, like Sanime, so you know, Pawaha. No, now so, yala di yado, dukari yala mamo be, dukari be, yado ane na bo. Deo, is that a dukau, yabu dress ho yin? Udeno de garagamari, seiku, senje tan xiao, dila lanyang tamari lanyang, binya lanyang bo yang, dinbido apshin, is that a dukari bu, yang, juza yin, chanda me, dazo yin, chanda on, ni ni deni yabi, now the ku, miyamao miyakwe, ina dwe, sobwe dija la. Logare ma, baza, logare be, nyenan si ni lahu. No, ပြဿနာဖြစ်တဲ့အခါလဲတရားနဲ့တရားပြောတာဆိုတာအခြေမကျအနေမကျတာဟာနေပြဿနာဖြစ်တာများတယ်။ဒါသမီးနဲ့ပဲဖြစ်ဖြစ်နော်အမေနဲ့အဖေနဲ့ပဲဖြစ်ဖြစ်နော်စသည်အားဖြင့်တရားနဲ့တရားပြဿနာဖြစ်ကြတာကစကားပြောခန်းကနေစကြတာကြီးများတယ်ဟုတ်တယ်မလား။အဲ့တော့အဲ့ဒီစကားပြောခန်းနေမှာချမ်းသာအောင်ဆိုရင်တော့အဲ့ဒီစကားပြောခန်းနေနဲ့ပတ်သက်ပြီးဖျားဒီမှာနော်မျက်မှောက်မျက်ွယ်အင်းနဲ့တွဲဆိုးဝ ဟောဝါဒနာဘာတိယတမ္ပုကနာခိဏံပနိတဲ့နော်ဘာလို့ဆိုတော့နော်မျက်ွယ်အတင်းပြောရင်လည်းပြန်ကြရင်ပြီးရင်အမြဲငါအတင်းပြောတယ်အဲ့ဒီလိုလားဆိုပြီးတော့တခါရံဖြစ်ကြပြန်ရောဟုတ်လားနော်ရှေ့တင်တိုက်ရိုက်ဆဲပြန်ဆိုပြန်တော့လည်းပဲနေငါတယ်လို့ပြောရလားဆိုပြီးတော့ထထိုးကြပြန်ရောဟုတ်လားပေါက်ကွဲကြပြန်ရောအဲ့တော့မျက်ွယ်အတင်းပြောတာလည်းမကောင်းဘူးမျက်မှောက်ကဲ့ရဲ့ချုပ်ချပြီးပြောတာလည ဟုတ်ဘူးလားအကျိုးရှိတာမရှိဘူးလားစဉ်းစားရတယ် မဟုတ်လဲမဟုတ်ဘူးအကျိုးလဲမရှိဘူးဆိုရင်လုံးဝမပြောနဲ့နော်မဟုတ်လဲမဟုတ်ဘူးအကျိုးတော့ရှိတယ်ဒါလည်းမပြောနဲ့ဟုတ်လဲဟုတ်တယ်အကျိုးလဲရှိတယ်ဒါပေမဲ့တမ်းမပြောနဲ့ဟုတ်အချိန်ကာလစောင့်ကြည့်ဦးတချို့ကြတော့ဟုတ်တယ်မှန်တယ်အကျိုးရှိတယ်အချိန်ကာလမစောင့်ဘူးပြောထလိုက်တာပဲအဲ့ဒါမျိုးကြတော့လည်းပဲကောင်းကျိုးမရပဲနဲ့ဆိုးကျိုးတွေမရတတ်ဘူးလားရတတ်လားရတတ်တယ်ဒါကြောင့်ဟုတ်တယ်မှန်တယ်အကျိုးရှိတယ်ဆိုတာတောင်မှအချိန်ခါကာလကိုကြည့်ပြီးတော့ပြောရတယ်တဲ့နော်ကိုမှန်တယ်ဆိုပြီးတော့အတင်းနှင်းငံပိတ်ပြောလို့မရဘူးအကျိုးရှိတဲ့စကားပဲဆိုပြီးတော့အတင်းနှင်းငံပိတ်ပြောလို့မရဘူးနော်အချိန်ကာလအခွင့်အခါတင့်ပြီးတော့မှကြိုးကြောင်းပြပြီးမှပြောကြရတယ်တဲ့အဲ့ဒီလိုပြောမှလည်းပဲချမ်းသာမှာတဲ့နော်ဒါကြောင့်ချမ်းသာခြင်းတဲ့ပုံကိုယ်တွေကအဲ့ဒီလိုမျိုးလိုက်စားရမယ်ဆိုတဲ့အကြောင်းမြတ်စွာဘုရားမိန့်ပါတယ်။နောက်တစ်ခါနော်စကားပြောနဲ့ပတ်သက်ပြီးတော့ပဲမလင်မဆောစကားပြောပြေချောတိမ်မွေးစွာတဲ့နော်စကားပြောတဲ့အခါမှာအရေးတကြီးပြာကြီးပြာရာမပြောနဲ့တဲ့အေးအေးဆေးဆေးလေးပြောတဲ့နော်ဒါကြောင့်မင်းကွန်းဆရာတော်ကြီးကတော့ဆင်းရဲအောင်ပြောတဲ့နည်းနဲ့ချမ်းသာအောင်ပြောတဲ့နည်းနဲ့ဆရာတော်ဘာသာပြန်လိုက်တာသိကောင်းလာတယ်စကားပြောတဲ့အခါမှာဆင်းရဲအောင်ပြောတဲ့နည်းနဲ့ချမ်းသာအောင်ပြောတဲ့နည်းနှစ်နည်းပဲရှိပါတယ်တဲ့အဲ့တော့စကားတွေကိုအမြန်ကြီးတာကြီးတာရပြောရင်ဆင်းရဲတယ်တဲ့ဘယ်လိုဆင်းရဲတော့ဆိုတော့ပြောတဲ့အခါမှာကြည်နော်ကာယောပိကိလမတိခန္ဓာကိုယ်လည်းပင်ပန်းနေတယ်စိတ်တံပိဥပဟိညတိစိတ်လည်းပင်ပန်းနေတယ်တရောပိဥပဟိညတိအဲ့ဒီလိုအမြန်ကြီးတစိုးထိုးပြောနေရင်အတန်တွေလည်းပြတ်သွားနိုင်တယ်ကံထောပိအာတုရိယတိလေချောင်းတွေလည်းခြောက်လာမယ်နာလာမယ်တဲ့အဲ့တော့လိုချင်တဲ့အကျိုးရလဒ်ကလည်းပဲမပြည့်စုံတော့ဘူးအဝိသိတ်ထံပြီးအဝိသတ်ထံပြီးခေါ်တိကိုပြောတဲ့စကားလည်းပဲအမြန်ကြီးပြောသွားလိုက်တော့ပြီပြတတ်မဖြစ်နေတော့ဘူးအဲ့တော့တစ်ဖက်သားနားမလည်ဘူးဆိုတဲ့ဒါလို့အကျိုးပြစ်တွေရသွားနိုင်တယ်တဲ့ဒါကြောင့်စကားပြောတဲ့အခါလည်းပဲအမြန်ကြီးပူပူလောင်လောင်ကြီးမပြောနဲ့တဲ့အေးအေးဆေးဆေးလေးပြောအဲ့ဒီလိုအေးအေးဆေးဆေးပြောတယ်ဆိုရင်စိတ်လည်းမပင်ပန်းဘူးကိုယ်လည်းမပင်ပန်းဘူးအတန်လည်းမနာဘူးလေချောင်းလည်းမချောက်ဘူးကိုယ့်ရဲ့စကားကလည်းကြည်တင်ပြတ်သားမှုရှိတယ်။ဒါကြောင့်တစ်ဖက်သားနားလေခြင်းဆိုတဲ့အကျိုးတရားရတယ်တဲ့။ဒါကြောင့်စကားပြောတဲ့နေရာမှာလည်းပဲအဲ့ဒီလိုကျင့်သုံးပါတဲ့နော်။နောက်တစ်ခါအယက်စကားမလွန်ညာ6ပန်းအရဏတဲ့။ဇဏပရနိရုဒ္ဓေနာဘိဝေတေယတမင်ညာနာတိဝေတိဒါဝေယ။ပါဠိတော်အတိုင်းမှာပြောရင်တော့နော်ရှင်းတော့ကအိန္ဒိယရဲ့အသုံးတော့ကဒါလိုခွက်ကိုတချို့ရက်ကပတ္တလို့ခေါ်တယ်တချို့ကပါတိလို့ခေါ်တယ်တချို့ကသရဝလို့ခေါ်တယ်ဥမာဒီခွက်ကိုပတ္တလို့ခေါ်တဲ့ပုဂ္ဂိုလ်တွေကဥမာပါเนาะဒီခွက်ကိုတခြားနေရာရောက်တဲ့အခါเนาะသရဝလို့ခေါ်တဲ့အရောက်ရောက်သွားမယ်ဆိုတော့เนาะသရဝယူခဲ့စမ်းဆိုတော့အော်ပတ္တပဲတိတဲ့ပုဂ္ဂိုလ်ကသရဝဆိုတာဘာမှမသိဘူးအဲ့တော့เนาะနားမလည်ဘူးအဲ့တော့တရာဝကိုသိတဲ့ပုဂ္ဂိုလ်ကပတ္တနားမလည်တဲ့ပုဂ္ဂိုလ်တရာဝယူခဲ့စမ်းအဲ့ဒီလိုသွားပြောမယ်ဆိုရင်ခိုးလူကနားမလည်တော့နားမလည်တဲ့အခါမင်းဒါလေးမှမသိရကောင်းလားဆိုရင်အဲ့ဒါပြဿနာဖြစ်တော့မှာဟုတ်တယ်မလားအဲ့တော့ဆိုတာကဒေတာရဲ့အတုံးလုံးကိုနားလည်ပြီးတော့အဲ့ဒီဒေတာမှာသုံးတဲ့အတုံးလုံးတိုင်းသုံးမှာကိုယ့်ရဲ့အတုံးလုံးကမှန်တယ်ဒါလေးမသိရကောင်းလားဆိုရင်အချိန်မီထရံဖြစ်နိုင်တယ်ပါဠိတော်မှာပြောတာကတော့အဲ့ဒီလိုအိန္ဒိယခေတ်ကအခြေအနေကိုကြည့်ပြီးတော့ပြောတယ်အဲ့ဒါကိုမင်းကွန်းဆရာတော်ကြီးကသူ့ရဲ့ကိုယ်ရင်းနဲ့ပြောပြထားတယ်မင်းကွန်းဆရာတော်ကြီး19နှစ်လောက်အရွယ်အောက်ပြည်ဟိုပြည်နဲ့ရန်ကုန်လမ်းပေါ်မှာရှိတဲ့အုပ်ဖို့အရက်ဖက်ကိုရောက်သွားတယ်ဆိုပါလေအဲ့တော့တရင်ကျော်လာအရာကြီးဆိုတော့နော်အဲ့ဒီမှာကျင်းငါးသီးတွေကထွားထွားကျိုင်းကျိုင်းပြီးနေတာမြင်တော့ဟာကိုရင်တို့ကိုရင်တို့ရက်ကကျင်းငါးသီးတွေတဲထွားကျိုင်းလာကြည့်လာဆိုတော့ဟုတ်ကဲ့ဟုတ်ကကိုရင်ကြီးဟာကိုရင်ကြီးအဲ့ဒါကျင်းကားပြီးမဟုတ်ဘူးဂျင်းကားပြီးလို့ခေါ်တယ်ပဲအဲ့တော့ဆရာတော်ကစဉ်းစားတယ်အင်းနော်ငါတို့အထက်အညာအများစုကခေါ်တာကကျင်းကားပြီးသူကဂျင်းကားပြီးအဲ့တော့မင်းတို့ခေါ်တာလွဲတယ်ငါခေါ်တာမှန်တယ်ဆိုရင်လည်းပဲငင်းခုန်ပြီးတော့မကြေနိုင်ရင်ထရံဖြစ်ရုံမရှိမယ်အဲ့တော့သူတို့ကဂျင်းကားပြီးဆိုလဲအေးဂျင်းကားပြီးကကြီးလိုက်လားလို့ကြောင်းပြောရတယ်ကဟုတ်လားသူ့အရက်ဒေတာစကားကိုလိုက်ပြီးတော့ပဲပြောရတယ်ကိုယ်စကားအဲ့တော့ဆိုတာကကိုမှန်တယ်ဆိုပြီးတော့မတင်းတယ်လို့ပြောတာပဲเนาะကိုကပဲမှန်တယ်ကိုပြောတာမှမှန်တယ်တခါသားပြောတာမှားတယ်လို့အဲ့ဒီလိုတင်းတဲ့ပုံစံတွေကဒီစကားအကြောင်းပြုပြီးတော့ပြဿနာဖြစ်ကြတာ อุจจโนญมามีตาสุริโหเนี่ยเจ้ามาศีลนาปิวะเลยตะกายนี่ตะกามาอีปัญญาแท้ดิบาเสียวันนี่ดาใบแม้ไม่แท้ด้วยจ้ะตะไอ้ทีนี่ล่ะตะกายนี่แท้เสียวะเลยตะกามาอีแท้เสียวะเลยเนาะตะกายนี่อ่ะอุญญานิกะนะตั้วพี่แล้วตุ๊บวะสัจจังวิญญ์พ่นพี่แล้วเมยอีนี่ซี้ๆจ้ะๆปัญญาแท้จี้ดิตะเก้ปิริกะ 3 ปีแล้วตู่เอริปิริกะ 3 บ่งโกอังกฤษโหลผัดดังงาเนี่ยสุดาช่องเนี่ยสุดาฉิบีเลยตะกายสุดาก็อัตตฤเลยยากุญญาวิเศษเนี่ยเนี่ยโกไลกามองเนี่ยแหละเออสุดาก็สกาเปียวแหละคําเนาะโกเป้เป้โกมันเนี่ยเป้สุบิ๊ดอัตตะบ่มาตึกเต็มพี่แล้วตะแฟต้าเนี่ยอเปียวหามาเลยโหลเนกาทีฟด้วยฤจี้ด้วยนี่แหละปกโกเนี่ยก็ปัญญาฤบ่าวเป้ตัตตะปัสสันฤบ่าวเป้ชิชิไอ้บ่มาฉีกันมีฌานาทุกข์ไม่อยากไหนน่ะเนาะเตชาล่ะเว้ยหรอล่ melonya, coba arana sudah, hola. Tapi yang itu terkuu, no, sahaja dah biaya, no, kau biaya, wahara kau, mana dulu di dia kau biaya wahara dia, mana mulu elilumyo, no, terfeda sugan biaya ni be, yang siapa biro, senyap siapa ni, be pita deh le, canda siapa ni pita full le, tapi yang, no, di dua mah, ni sah siapa, eli di cakcik ni biasa, ni yang canda ni. แล้วที่ชาวเชนเนี่ยพิสูจน์ว่าเนื้อบุษราจีได้เดินข้ามอุจจาระเยจีตรงเช็คก็เอสัตตุขานะเบิดาตุขาเช็คไปพิมพ์ไม่เท่นเลยแล้วเจ้าเนี่ยเช็คได้แบบเยี่ยมจีรูพยาก็หัวทาราสุลมหัวบ่าวเยจีอะเนื้อเส้นบัวเรามันนี่ละเบี้ยวสูรีเส้นเย็นบุกูมันเนี่ยสูบีเนื้อมันเบี้ยวบุเนาะแล้วถ้าก็อากุดูอพยพเนื้อเจียนปกติถ้าเป็นเนี่ยจะมาได้ถ้าต้องได้พุเนาะไอ้ที่จะมาได้ถ้าต้องยังก้าวหน้าเร็ว ด้วยเด็กค่ะกูแต่ละมังงาจำยุพี่องจูดามีมังงาหน้าเรียวด้วยเด็กค่ะงาสีกูมักขำมูแต่เราไม่จำมาอยู่ละต้องได้บีบอย่างไอ้เรื่องจูดียาเลยยาบีอ่ะฉันตาในเนี่ยบัวเรามาเนนี่บัวเรามาฉันตาเนนี่แล้วด้วยบัวเรามาอุจจาระกันเราต้องมาดูว่าแล้วด้วยบัวเรามาเนนี่ยาละเขาเดี๋ยวมั้งจอเรามาจีเนนี่ยาละเขาเหรอจอเรามาไปดูมาไม่ใช่เลยจอเรามาเจ้าเทนี่ยาเนาะทำมันรู้บ่เบี้ยเขาละ ไอ้ดอกลูเรนเนี่ยสั้นๆนี่อะไรเจ้าหนี้ส่วนนี้อะไรส่วนใหญ่ที่พี่อาเปิดดิฉันเราเจ้าหนี้นี้ส่วนอะไรเบ้อพี่ว่ายิ้มหัวดอกมาตัดดิยาเลยเช่นโอ้ทุกพี่อาฉันเราเนี่ยนี่เขาไปทำอะไรงานนู้นเลยสาวที่ทำอะไรพี่จะเลยไปทำอะไรไอ้ดอกเนี่ยเนาะไอ้ดอกมีอะไรเช่นชุดอะไรมีส่วนใหญ่แต่เจ้าเราเนี่ยมาทำมาเด็ดที่ดิเนี่ยไม่เอาละทำมาเด็ดที่ดิเนี่ยยาวส่วนใหญ่กูว่าเป็นร้านย่างชาวตัวละเลยไม่ใช่มาบริ မကောင်းတာမကြံတော့ကောင်းတဲ့ကြံပဲဖြစ်လာပြီအဲ့တော့အပြောကလည်းပဲမှန်လာတော့မယ်အပြုကလည်းမှန်လာတော့မယ်တုံ့ပြန်မှုတွေကလည်းမှန်လာတော့မယ်ကြိုးစားအထုတ်မှုတွေလည်းမှန်လာတော့မယ်ဆိုရင်ကိုယ့်ရဲ့ရှောင်းလန်းခြင်းဟာမေဇိမာပရိပဒလမ်းကြောင်းပေါ့မရောက်ဘူးလားရောက်လားမေဇိမာပရိပဒလမ်းကြောင်းရဲ့အာမခံချက်ကဓမ္မစကြာအမြဲတမ်းရွတ်ဆိုတာကအဲ့ဒါပဲအရာမေဝရီရောအထင်ကြီးရောမဲ့ကောအယံခောတာမေဇိမာပရိယမေဇိမာပရိယတထာဂတိကပိတံဗုဒ္ဓစကုကရဏီညာနာကရဏီဉာဏ်အမြင်မှန်တဲ့မျက်စိကိုပြုပေးနိုင်တယ်ဆိုတာကအမြင်မှန်တဲ့ဉာဏ်ဉာဏ်ရနိုင်တယ်ဥပတမယအေးချမ်းနိုင်တယ်အဘိညာယထူးတဲ့အသိဉာဏ်တွေထပ်ထပ်ပေါ်လာလိမ့်မယ်တန်ဘောဓာယအမှန်တွေကိုမြင်လာလိမ့်မယ်နိဗ္ဗာန်ဓာယနောက်ဆုံးအငြိမ့်တဲ့နိဗ္ဗာန်ကိုတွေ့လိမ့်မယ်ဒီမေဇိမာပရိပဒါလမ်းကြောင်းဒါကြောင့်ဓမ္မစကြာကိုရွတ်ပါရွတ်ပါဆိုတာကအဲ့ဒါပဲမြတ်စွာဘုရားရဲ့တရားတော်ကိုအနှစ်ချုပ်လိုက်ဓမ္မစကြာတရားသည်တရားဥပနဲ့ပဲအဲ့တော့မြတ်စွာဘုရား45ဝါကာလပတ်လုံးဟောမဲ့တရားတော်တည်းရဲ့အခြေခံအချုပ်ဒီဓမ္မစကြာပဲဓမ္မစကြာနဲ့ချုပ်ပြီးတော့အစဖွင့်ပြီးတော့ပနဲ့တည်ပြီးတော့နောက်ဆုံးအပ္ပမဒိဋ္ဌတမ္မာဒိဋ္ဌနဲ့အထွတ်တင်သွားတာမြတ်စွာဘုရားတရားတော်အဲ့တော့45ဝါကာလပတ်လုံးဟောလိုက်ရင်အဲ့ဓမ္မစကြာပုဒ္ဒနာတုတ်နောက်တောင်းဆုံးဆရာတော်ကြီးလာတင်ပါလိမ့်မယ်နော်အဲ့တော့ဆရာတော်လာတင်ပါမလို့ဦးဇင်းတော်မတင်တော့ဘူးဒါလည်းပဲအတူတူပါပဲဒါဓမ္မစကြာသဘောတဘာဝတွေပြောနေတာပါပဲเนาะတရားသဘော45ဝါကာလပတ်လုံးပြောဟိုဘက်ကလှည့်ပြောဒီဘက်ကလှည့်ပြောလူတွေဟိုလိုနားလည်အောင်ပြောဒီလိုနားလည်အောင်ပြောဆုတ်ကတ်ခေတ်ကာကာလမှာပွင့်တာဆိုတော့ဘုရားတို့ညီဒီအကြာကြီးခေါ်ရတယ်တဲ့เนาะတက်တန်းရှိတဲ့ခေတ်ခါကာလမှာပွင့်တဲ့ဘုရားရှင်တို့ကြတော့တက်တန်းရှိတဲ့ခေတ်ခါကာလမှာလူတွေကလောဘဒေါသနေရတဲ့အခါတိတ်အများကြီးခေါ်ကြမလို့ဘူးတဲ့တပ္ပပတ္တအကရဏကုသလသုပ္ပတံမရတသေတပရိယောတပနာအေတံဗုဒ္ဓနာသာသနာတခါထားလေလောက်ပါရိမောက္ခတံဝရတိသုံးခါထားပေါ့လေသုံးခါထားပဲဟောရင်အဲ့သုံးခါထားတော့မှတက်တန်းသိရှိတဲ့ခေတ်ခါလေးဆိုရင်တခါ6နှစ်မှတခါလောက်ဟောရင်ရတယ်လေ အဲ့ဒီနော်သုံးနှစ်မှတစ်ခါတော့ဟောရင်ရတယ်လေတရားဒီလိုအကျယ်ကြီးမဟုတ်အဲ့တော့ဘုရားလည်းပြိဋိဘံဆိုင်ရောသူချွတ်ရမယ်ဝိနည်းရလည်းကုံရောအဲ့တော့သူဟောတာလည်းပဲတရားသုံးဖို့ပဲရှိတယ်သုံးကြတာပဲရှိတယ်အဲ့တော့နောက်ဆက်တော့သာသနာမကြံဘူးလေဦးဇင်းတို့မြတ်စွာဘုရားကျတော့တက်တန်းတူတဲ့အချိန်မှာပွင့်ရတဲ့ခါကျတော့သူကိလေသာထူပြောတဲ့ခါကျတော့အဲ့ဒီကြောင့်သံဃာသုံးခွန်းနဲ့မရတော့ဘူးလေအဲ့ဒီဒီအဓိကကတော့အနှစ်ချုပ်လိုက်ရင်သီလသမာဓိပညာပဲအဲ့ဒီအရာကိုဟိုရှုတော့ကလှဲ့ပြောဒီရှုတော့ကလှဲ့ပြောဟိုဘက်ကလှဲ့ပြောဒီဘက်ကလှဲ့ပြောအဲ့ဒီလိုပြောရင်းနဲ့55ဝါကလည်းပါလို့ခေါ်လိုက်တာပိဋကတ်သုံးဖို့နေကေ5ရက်ဆိုတာဖြစ်သွားတာတကယ်တော့အနှစ်ချုပ်လိုက်ရင်ဖရာတိုင်းဖရာတိုင်းရဲ့ခေါ်တဲ့တရားပနဲ့ကတော့ဒီနော်တပပပတအကရဏကုသလသုပတံဗလာသစိတပရိယောတပပပတအကရဏဆိုတာသီလပဲမကောင်းတာမလုံးနဲ့ဒါသီလကုသလသုပတံဗလာကုသိုလ်တရားဖြည့်ကျင့်တာတမာတိပဲသစိတပရိယောတမနာကိုယ်စိတ်ကိုဖြူစင်အောင်ထားတာပညာပဲသီလတမာတိပညာမြတ်စွာဘုရားတိုင်းခေါ်တဲ့တရားဒီသီလတမာတိပညာပဲဒါပဲအဲ့တော့ကျင်းတာကျေတာဒါပဲกว่าတာပါအဲ့တော့ဦးဇင်းတို့တရားတော်မှာဒီဘာပဲပြောပြောအခုအရဏဝိပင်္ဂတုတ်ကိုနှာပြီးတော့မိမိတို့ဘဝထဲမှာလည်းပဲနော်နေစဉ်ဘဝထဲမှာနော်စိတ်ချမ်းသာအောင်ဒီ6ချက်ကျင့်စဉ်တွေကိုကျင့်သုံးပြီးတော့စိတ်ချမ်းသာအောင်နေနိုင်တဲ့သူတော်စင်သူတော်ကောင်းများဖြစ်ကြပါစေကုန်သတည်း